Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေရညာတညာဖြစ်ပါစီဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2021ခုနှစ်ဧပြီလ29ရက်ဇန်နဝါရီနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာမကွေးနဲ့မိထီလာလေးတဲ့စခန်းလေးဒီညမှာတိုက်ခိုက်ခံခဲ့ရပါတယ်
အဲ3နာရီကျန်ပါနော်3နာရီကျန်မှာအဲပောက်ကွဲတံချရတာပေါ့အဲအဲလိုပောက်ကွဲတံချတဲ့အခါမှာအနီးနာအစီ
အစဉ်အကွေးမျိုးကန်တူပြောပြသွားတာဖြစ်ပါတယ်ဒီအကြောင်းကိုတော့မချခင်မှာနားဆင်ရမှာပါဒါပြင်ချင်းပြည်နယ်မင်းတပ်မျိုးကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားကနောက်ဆုံးအခြေအနေတကားရန်ကုန်နဲ့မန္တလေးအပါအဝင်နိုင်ငံတော်ကဆန္ဒပြပွဲအခြေအနေနဲ့ဒီနေ့ပြုလုပ်ခဲ့တဲ့ပညာရေးသပိတ်အပါအဝင်အမေရိကန်သမ္မတဂျိုးဘိုင်ဒန်မနေ့ညကလွတ်တော်နေ့ရက်စလုံးကိုပထမဆုံးအချိန်မိန့်ခွန်းပြောကြားခဲ့တဲ့အကြောင်းစာရာလေးကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဂျာသမရီနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှန်းများသတင်းအောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံတဝန်းဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနှိမ်နှင်းနေပြီးမဲ့ဆက်ရနာရှင်ဆန့်ကျင်လှုပ်ရှားမှုတွေမြို့ရွာတွေမှာပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်။လူမျိုးကြီးတင်းကျပ်တဲ့ရမူမျိုးအတွင်မြောက်ဥက္ကလာတာမွေအပြင်ဆေးဥချုပ်ရေးကြီးညာထားတဲ့လှိုင်းသားရမှာလည်းယောက်ျားသပိတ်တွေပြေလုကြပါတယ်။ရှိတီတာတိုက်ကြီးကမာယုလှိုင်းတန်မြေမျိုးတွေမှာလည်းလူမဲ့သပိတ်ဘူးသပိတ်လှုပ်ရှားမှုတွေဆက်ပြီးတော့ရှိပါတယ်။ရန်ကုန်မြို့ရင်းပြေးဆွဲတဲ့ YBS ဖက်စကားရီပေါ်ဓာတ်တိုင်တွေနဲ့လူသွားများတဲ့နေရာတွေမှာကျွေးကြော်တန်တွေရေးထားတဲ့စာရွက်တွေကိုတောင်တကုံသပိတ်ခေါင်းဆောင်လူငယ်တွေကဒီကနေ့လိုက်ကပ်ပြီးဆရာနာတိတ်မှုကိုစန့်ကျင်ကန့်ကွက်ကြောင်းဆန္ဒပြခဲ့ပါတယ်။ပြစ်ခတ်မှုတွေရှိခဲ့တဲ့မန္တလေးမြို့မှာဒီကနေ့လဲစုပေါင်းတပိတ်ညတောင်တပိတ်ကျောင်းသားတပေါင်းစုစတဲ့တပိတ်စစ်ကြောင်းတွေလမ်းလျှောက်ဆန္ဒပြကြပါတယ်။ဒါပြင်ဖားကန့်ဒဝဲကြောင်းမဲကလေးပကံညောင်မြို့တွေမှာလူရနဲ့ချီပြီးတော့ဆန္ဒပြကြပါတယ်။ရွှေဘိုမိုးကောင်ကုတ်ခိုင်မုံရွာမြို့တွေမှာလဲယောက်ျားတပိတ်လူမဲတပိတ်တွေရှိပါတယ်။မေးစင်လိုလိုဆန္ဒပြပွဲရှိတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာဒီကနေ့လဲကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းစာတမ်းတွေကင်ဆောင်ပြီးတော့ခြိတဲ့ဆန္ဒပြခဲ့ပါတယ်။စစ်တပ်နဲ့ဒေသခံတွေအကြားပြစ်ခတ်မှုတွေဆက်ရှိနေတဲ့မင်းတပ်မြို့မှာလဲအခြေအနေတွေကဆက်ပြီးတော့တင်းမာနေပါတယ်။ဒီကနေ့မနက်ပိုင်းမကွေးလေတန်းနဲ့မိထီလာလေတန်းစခန်းတွေကို short တိုက်ဒုံးနဲ့ပြစ်ခတ်ခံရတယ်လို့ဒီကနေ့ပြုလုပ်တဲ့စစ်ကောင်စီပြန်ကြားရေးသတင်းစာရှင်းလင်းပွဲမှာအတည်ပြုပြောပါတယ်ရှင်။မြန်မာနိုင်ငံမှာလာမယ့်လတွေအတွင်းလူသန်းနဲ့ချီပြီးတော့စာနယ်ရိက္ခာအခက်တွေ့နိုင်တယ်လို့ကမ္ဘာစာနယ်ရိက္ခာအဖွဲ့ WFP ကသတိပေးပါတယ
် WFP has estimated that over the next 6 months as many as 3.4 million
လာမယ့်6လအတွင်းခမန်းကြီးလူဦးရေ3သန်း4သိန်းလောက်အစားအသောက်မလုံလောက်တဲ့အခြေအနေကိုစိုးရိမ်ပွဲရအဆင်ညှင်းဆိုင်ရနိုင်တယ်လို့ WFP ကခန့်မှန်းထားပြီးကျွန်တော်တို့ကိုယ်တိုင်နဲ့တခြားအဖွဲ့အစည်းတွေစီကအကူအညီတွေလိုလာနိုင်ပါတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယဌာနညွှန်ကြားရေးမှူး Marcus Pryor က AP သတင်းဌာနနဲ့ဗုဒ္ဓဟူးနေ့ကမေးမြန်းခန်းအတွင်းမှာပြောဆိုသွားပါတယ်။ဗန်လုံငန်းလေပတ်မှုတစ်စိတ်တစ်ပိုင်းရန်ဆိုင်နေတာကြောင့်မြန်မာနိုင်ငံအတွင်းငွေလွှဲတာပြပကနေငွေပေးပို့တာတွေမလုပ်နိုင်တော့ဘဲနဲ့အခက်အခဲနဲ့ရင်ဆိုင်နေရတာဈေးကွက်မှာစားနေရခါရှားပါလာနိုင်တာစတဲ့အခြေအနေတွေကိုသူကထောက်ပြပြီးတော့အခုလိုသတိပေးတာပါ COVID-19 ရောဂါကူးစက်မှာဆိုရင်ပြီးတော့လုပ်ငန်းတွေရပ်ဆိုင်ထားတဲ့အတွက်စည်ရဲနွမ်းပါတဲ့အခြေအနေပိုဆိုးလာတဲ့အထူးသဖြင့်စင်မြေဖုံးဒေသတွေမှာနေထိုင်သူတွေဟာအခုပေါ်ပေါက်လာတဲ့နိုင်ငံရေးအကျက်အတဲကြောင့်ရက်တည်ရေးအတွက်အခက်အခဲတွေထပ်ပြီးကြုံနေရတယ်လို့လည်းသူကပြောပါတယ်။ကုန်ထုတ်လုပ်မှုလုပ်ငန်းတွေ၊စောက်လုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာအလုံသမားအတော်များများအလုပ်ပြုတ်တာကြောင့်မြို့ပြစင်ကြေဖုံးမှာအစားအစာဝယ်ဖို့တော့ငွေကြေးမတက်နိုင်တဲ့အခြေအနေနဲ့ပိုပြီးတော့ကြုံလာနေရတဲ့အကြောင်းလဲ WFP တာဝန်ရှိသူတွေကသတိပေးနေပါတယ်ရှင်။ COVID ကပ်ရေးကြောင့်အကျက်အတဲတွေကြုံခဲ့ရတဲ့ American ပြည်ထောင်စုမှာကယောဂဘေးဆိုင်ရာကုညီထောက်ပံ့ရေးနဲ့ပြည်내နယ်လန်ထွေအစီအစဉ်တွေကိုသမရတာဝန်ယူချိန်ကနေရက်တရစီမံကိန်းချဆောင်ရွက်ခဲ့ပြီးတဲ့နောက် American ပြည်ထောင်စုဟာပုံမှန်အတိုင်းပြည်내စတင်မှုအသင့်ရှိနေပါပြီလို့သမရဂျိုးဘိုင်ဒန်က Congress လွှတ်တော်နေ့ရက်ရှိမှောက်မှာဗုဒ္ဓဟူးနေ့ကပြောဆိုခဲ့ပါတယ်။ဒ ဒါဟာအထက်အောင်လွှတ်တော်နေရာရှိမှသမ္မတဘိုင်ဒန်ပထမဆုံးမိန့်ခွန်းပြောကြတာပါအမေရိကန်မိသားစုတွေနဲ့ကလေးတွေအတွက်အစိုးရအထောက်အပံ့တွေကိုကြဲကြဲပြန့်ပြန့်တိုးချဲ့ထောက်ပံ့ပေးဖို့သမ္မတဘိုင်ဒန်ကအစီအစဉ်တွေရှိကြောင်းလည်းပြောပါတယ်အစိုးရထောက်ပံ့ရေးအစီအစဉ်ထဲမှာမူယူပညာရေးနဲ့လူငယ်တွေအတွက်နှစ်နှစ်ဒေသကောလိပ်အခမဲ့တင်ယူခွင့်တွေပါဝင်ပါတယ်ဒါပြင်သမ္မတဂျိုးဘိုင်ဒန်ကသူ့သမ္မတတာဝန်ယူပြီးရက်တရအတွင်းနိုင်ငံတဝန်းကိုဗစ်ကာကွယ်စီတက်နေရကြောထိုးပြီးနိုင်ခဲ့တာကိုဂုဏ်ယူပြောသွားခဲ့တယ်လို့ကမ္ဘာအလယ်မှာအမေရိကန်ရဲ့ဥဆောင်မှုအခမ်းကဏ္ဍပြန်လည်ရရှိရေးလူအခွင့်ရေးအတွက်အလေးပေးဆောင်ရွက်နေရတယ်ကိုလည်းပြောပါတယ်အစိုးရအသုံးစီအတွက်ဒေါ်လာ4 trillion အစုပြည့်ချက်ကိုထောက်ခံမှုနဲ့သူသမရတာဝန်ဆက်ယူခဲ့တဲ့ဇန်နဝါရီလကစလို့နိုင်ငံရင်းကြုံနေရတဲ့တမိုင်းဝင်အကျက်အတဲတွေကိုထိထိရောက်ရောက်ကန့်တွဲဖြေရှင်းနေတဲ့အကြောင်းတွေကိုသမရကပြောကြားခဲ့ပါတယ်ရှင်။အီရန်နိုင်ငံအပေါ်ချမှတ်ထားတဲ့တင်းကျပ်တဲ့ဒဏ်ထပ်ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းပေးဖို့အမေရိကန်အစိုးရကစဉ်းစားသုံးသပ်နေပါတယ်။2015ခုနှစ်ကအင်အားကြီး6နိုင်ငံနဲ့အီရန်တို့အကြားချုပ်ဆိုခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ထဲအီရန်ပြည်နယ်ဝင်ရောက်ရေးကြိုးပမ်းတဲ့အနေနဲ့အခုလိုတံခတ်ပိတ်ဆို့မှုတွေရုပ်သိမ်းဖို့တုံ့တက်နေတာဖြစ်ပါတယ်။ဒီလိုစဉ်းစားတုံ့တက်နေကြောင်းကိုလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်အရာရှိတွေနဲ့အရာရှိဟောင်းတွေကပြောတယ်လို့ဗီယက်နမ်မှာပြည်လုံနေတဲ့တဆင့်ခံဆွေးနွေးပွဲတွေနဲ့နှိဆက်သူတွေကလည်းပြောပါတယ်။အမေရိကန်တာဝန်ရှိသူတွေကတော့ပေအေးယူတန်ခတ်မှုကိုရုပ်သိမ်းပေးမလဲဆိုတာကိုပြောကြဖို့ငင်းဆန်ပါတယ်2015ခုနှစ်သဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တဲ့သမ္မတဟောင်းထရမ့်အစိုးရဟာတင်းကျပ်တဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေအီရန်အပေါ်မှာချမှတ်ထားခဲ့တာပါထရမ့်အစိုးရကဒီလိုတင်းကျပ်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးနောက်တက်လာမယ့်အမေရိကန်အစိုးရစစ်ဆက်ဆွေးနွေးပွဲတွေမှာအခက်အခဲဖြစ်အောင်ပြုလုပ်ထားခဲ့တယ်လို့လက်ရှိအမေရိကန်တာဝန်ရှိသူတွေကလည်းထပ်ခါတလဲလဲဆွဆွဲထားပါတယ်အဲ့ဒီပိတ်ဆို့မှုတွေဟာအပြင်ပန်းအားဖြင့်အကြမ်းဖက်ဝါဒနဲ့သက်ဆိုင်တဲ့ပိတ်ဆို့မှုတွေဖြစ်ပါရဲ့ရှင်
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 938ည5မီတာ32 kHz 939ည5မီတာ51 kHz 585တို့ဖြင့်စနေတိုင်းဝင်မှာ5မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင်
ကြတာပင်းနဲ့ညာပိုင်း VOA American အတန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့ပိုးတွေ့သူသစ်နဲ့သေဆုံးသူနောက်ထပ်ကမ္ဘာစံချိန်အမြင့်ဆုံးဖြစ်38,000လီပါပိုးတွေ့ခဲ့ပြီး3,600ကျော်သေဆုံးခဲ့ကအခုအချိန်ထိစုစုပေါင်းပိုးကူးစက်ခံရသူက78သန်းကျော်လာနေပါပြီ။အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ကြတာပင်းမှာပိုးသစ်တွေ့သူ39,259ဦးနဲ့သေဆုံးသူက3,645ဦးထိရှိခဲ့တယ်လို့ထုတ်ပြန်လိုက်ချိန်မှာကာကွယ်ဆေးထိုးလုပ်ငန်းပြသနာဖြစ်နေတဲ့သတင်းတွေကိုတော့ပယ်ချခဲ့ပါတယ်။စာဂန်ဂါရမ်ဆေးရုံကကြောက်ကက်ဆိုင်ရာဌာနအကြီးအကဲဒေါက်တာ DS ရာနာကလည်း
इस वजह से मुद्दा है कि मेरे पास है वो है कि जो पेशेंट आ रहे हैं उनको ट्रीटमेंट करना है और पेशेंट का लोड कम करना है
ဘရော့အခြေအနေပြောင်းလာမလဲကိုမှန်းဆနေတာထက်ကျွန်တော်အခုလောလောဆယ်တစ်ခုတည်းအနေပေးလုပ်နေရတာကကျွန်တော်လူနာတွေကိုကုသပေးပြီးလူနာပမာဏလျှော့ချနိုင်အောင်ပါနောက်တစ်ခုအာရုံစိုက်တင်တာကလည်းဆေးဝါးအောက်ဆီဂျင်နဲ့လူဝင်အားပံ့ပိုးမှုတွေတိုးမြင့်ပြီးအထူးအောင်ဆုံးဖြစ်အောင်လုပ်ဖို့ပါတစ်ချိန်တည်းမှာသိဆုံးမှုရည်တက်ကိုလည်းရော့ချစေချင်ပါတယ်ဒါတွေကိုအဓိကထားလုပ်နေပါတယ်လို့ပြောသွားတာပါအိန္ဒိယမှာအဖြစ်များဆုံးနယူးဒေလီမြို့တော်မှာဒီနေ့ပိုးတွေ့သူပေါင်း 26,000 လီပါရှိခဲ့ကစစ်ဆေးသူပေါင်းရဲ့ 31.6 ရာခိုင်နှုန်းမှာပိုးတွေ့ခဲ့တာပါခင်ဗျထိုင်းနိုင်ငံမှာတော့ကိုဗစ်ပြန်ကောင်းထောင်လာတာထိန်းချုပ်ရေးထိုင်းဝန်ကြီးချုပ်ကိုအာဏာတွေပိုပုံပေးလိုက်တဲ့အပေါ်အာဏာရှင်ပူဆန်စီမာကိုစိုးရိမ်လာနေကြပါတယ်။ထိုင်းပြည်နန်းတော်ရဲ့အင်ကာနိနှောင်းပိုင်းတရားဝင်ကစက်ပြန်နန်းထဲမှာကိုရိုနာဗိုင်းရပ်စ်နေနည်းရေးနဲ့ပြည်သူတွေကိုကာကွယ်ပေးရေးအတွက်ဥပဒေ30ခုပါဝန်ကြီးဌာနအာဏာတွေကိုကြီးတဲ့ဦးစီးချုပ်ဟောင်းဝန်ကြီးချုပ် Price Channel ချာလက်အောက်ဓာတ်ရိုက်ယာယီအဖြစ်လွှဲပေးခဲ့ပါတယ်။ထိုင်းနိုင်ငံကစက်နေလို့မျိုးရှိနရန်စရန်တက္ကသိုလ်ရဲ့အာဆီယံတိုင်ဝမ်လေ့လာရေးဌာနကပညာရှင်ပေါ်ချိန်ပါစ်ကထိုင်းနိုင်ငံဟာကိုဗစ် -19 ကောက်ဆယ်အောင်မှာအာနာရှင်ဆန်တဲ့ခေါင်းဆောင်တွေပိုဖြစ်လာစေတာအတွက်တကယ့်ကိုဥပမာပြစရာကောင်းဖြစ်လာနေပြီလို့သုံးသပ်လိုက်ပါတယ်။အခုလိုဝန်ကြီးချုပ်ကိုလွှဲပေးခဲ့တဲ့အာနာတွေထဲမှာလူဝင်မှုကြီးကြပ်ရေးကျန်းမာရေးနဲ့ပစ္စည်းဝယ်ယူတင်သွင်းရေးတွေကိုထိန်းချုပ်ပေးဖို့အပြင်အခြားကာကွယ်ရေးနဲ့အင်တာနက်ဆိုင်ဘာလုံခြုံရေးကဏ္ဍတွေလည်းပါဝင်ပါတယ်။ အခုလိုလုံခြုံရေးကိစ္စအပါအဝင်ကျေပြန့်တဲ့အာဏာတွေကိုအထူးသဖြင့်အချိန်ကပ်သက်မသတ်မှတ်ထားပဲပေးရလိုက်တာကြောင့်အရင်ဗိုလ်ချုပ်ကြီးတွေအစွမ်းထက်ခဲ့တဲ့ထိုင်းနိုင်ငံမှာအာဏာစွမ်းထက်သူနောက်ထပ်သူထပ်ပေါ်လာနိုင်တဲ့ကာလာတဲ့ရောက်သွားမှာကိုစိုးရိမ်နေကြတာပါခင်ဗျ။အမေရိကန်ကာကွယ်ရေးဝန်ကြီးနဲ့ပါကစ္စတန်စစ်ဦးစီးချုပ်တို့ဖုံးဆက်ပြီးဒေတာရင်းလုံခြုံရေးနဲ့အိန္ဒိယအာဖဂန်နစ္စတန်မှာနိုင်ငံခြားတပ်တွေလျှော့ချရေးတွေဆွေးနွေးကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ပါကစ္စတန်ဗိုလ်ချုပ်ကြီးကာမာဂျဗက်ဘာရှွာတို့အခုလိုဆွေးနွေးချိန်ကအာဖဂန်မှာနောက်ဆုံးကျန်နေတဲ့အမေရိကန်တပ်သား 2500 ခန့်ပြန်ခေါ်ယူမှုကိုစက်တင်ဘာ 17 ရက်မတိုင်ခင်အပြစ်သက်လုပ်ဖို့ဖြစ်လာချိန်မှာပါ။စနေနေ့တည်းကစတင်ခဲ့တဲ့ဒီတပ်တွေပြန်ယူရေးလုပ်ငန်းစဉ်ဟာအမေရိကန်ရဲ့အရှိချာဆုံးစစ်ပွဲကိုအဆုံးသတ်နိုင်ဖို့လည်းရည်ရွယ်လှုပ်ဆောင်နေတာပါ။ဝန်ကြီးအဆင်ကလည်းအာဖဂန်ငြိမ်းချမ်းရေးညှိနှိုင်းမှုတွေအတွက်ပါကစ္စတန်အကူအညီပေးခဲ့မှုပေါ်ကျေးဇူးတင်ကြောင်းပြောခဲ့ပြီးပါကစ္စတန်ဆိုရနဲ့အမေရိကန်ဆိုရဆက်ဆံရေးအရေးပါမှုကိုလည်းထပ်ကတိပြုခဲ့တယ်လို့ပင်နဂွန်စစ်ဌာနချုပ်ကထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်ထဲမှာပဲဆွေးနွေးခဲ့တဲ့ခေါင်းဆောင်နှစ်ဦးအနေနဲ့ဒေတာရင်းတည်ငြိမ်ရေးအရေးပါမှုနဲ့အမေရိကန်နဲ့ပါကစ္စတန်ကြားဘုံရီမှန်းချက်ပန်းနိုင်တွေအတွက်ဆက်လက်လက်တွဲဆောင်ရွက်သွားဖို့ဆန္ဒရှိထားမှုတွေကိုပါထည့်ပြောခဲ့တယ်လို့ဖော်ပြထားပါတယ်။တရုတ်နိုင်ငံအနေနဲ့အာကာသယာဉ်မှုတွေရေရှည်ထားနိုင်မဲ့ပထမဆုံးအမြဲတမ်းအာကာသယာဉ်စကန်အတွက်အာကာသယာဉ်အဓိကအပိုင်းကိုလွှတ်တင်နိုင်ခဲ့ပါတယ်။တရုတ်လို TRHE အင်္ဂလိပ်လို Heavenly Harmony လို့နာမည်ပေးထားတဲ့ဒီအာကာသယာဉ်ကိုဟိုင်နန်ကျွန်းမှာရှိတဲ့တရုတ်အာကာသယာဉ်လွှတ်တင်စကန်ကနေ Long Mach 5B Rocket ဒုံးကျည်နဲ့အာကာသနဲ့ဒီနေ့လွှတ်တင်လိုက်တာပါ။နောက်နှစ်ကုန်မတိုင်ခင်အာကာသရဲ့အမြဲတမ်းရှိတဲ့စကန်တည်ဆောက်ပြီးအာကာသယာဉ်မှုသုံးစေလွတ်နိုင်ဖို့အတွက်အာကာသစီစဉ်7ခုကိုစီစဉ်ထားရမှာအခုကပထမဆုံးဖြစ်ပါတယ်အခုလက်တင်လိုက်တဲ့အာကာသယာဉ်အဓိကပိုင်းမှာအာကာသယာဉ်မှုတွေအနေနဲ့တစ်ချိန်ကို6လကြာနေနိုင်မှာဖြစ်ပါတယ်အာကာသစူဇန်လီလာမှုတွေလုပ်ဖို့အတွက်အာကာသစက္ကန့်ရဲ့နောက်နှစ်ခုကိုလည်းထပ်ဖြည့်တိဆောက်သွားမှာဖြစ်ပါတယ်မကြာခင်တုန်းကပဲတရုတ်အာကာသအစီအစဉ်တွေနဲ့လောက်ဘောကနမူနာစိတ်ပိုင်းတချို့ကိုမြေပြင်ပေါ်ပြန်တည်ယူနိုင်ခဲ့ပြီးရှေ့လာမှာလည်းအင်ကာဂျူစူဇန်လီလာရဲ့ရင်ငယ်တစ်ခုလွတ်တင်ဖို့စီစဉ်နေပါတယ်တရုတ်နိုင်ငံဟာကြည့်ခဲ့တဲ့နှစ်ပိုင်းတွေကစလို့အာကာသစူဇန်လီလာရဲ့အရှင်ကြီးလှူဆောင်ခဲ့ရမှာဒီနေ့သွတ်တင်မှုကတော့နောက်ထပ်အောင်မြင်မှုတစ်ခုလို့သုံးသပ်ထားကြပါတယ်ခင
်နောက်ဆုံးရသတင်းတွေကိုမအများသတင်းအောင်နဲ့ကိုဝင်းမင်းတို့ချင်ကြပေးကြတာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ဒီမှာနိုင်ငံဆိုင်ရာသတင်းတွေကိုပြောခင်မှာအမေရိကန်ဘက်ကသတင်းတစ်ပုဒ်ကိုအရင်ဆုံးပြောပြခြင်းပါတယ်အမေရိကန်အထက်နဲ့အောက်လွတ်တော်နေရာစလုံးရှိမှာပထမဆုံးအကျင့်ဖြစ်ဗုဒ္ဓနေညကပြောကြားခဲ့တဲ့တမချိုးပိုင်တဲ့မိန်ကောမှာအမေရိကန်မှာအခြေခံအဆောက်အုံတွေတည်ဆောက်ရေးနဲ့အလုပ်ကိုင်ဖန်တီးရေးအစီအစဉ်ကိုအဓိကပြောဆိုသွားပြီးအစိုးရအနေနဲ့အကောင်းဆုံးလှုပ်ဆောင်နေတဲ့အကြောင်းပြောဆိုသွားပါတယ်။လွတ်တော်နေရာရှိတမမိန်ကောပြောကြားတဲ့ဆင်လာဟာဒီဒီချိန်မှာတော့ COVID-19 ရောဂါကာကွယ်ရေးစီးမင်းတွေကိုလိုက်နာပြီးကျင်းပရတာကြောင့်အရင်ကနဲ့တိတိကျကျကွာခြားပါတယ်။အင်ပြီးတော့သတင်းတော့ပက်စီဝီဒကူဆော်တော်သတင်းပေးပို့ထားတာကိုဦးသိန်းထောက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
Madam Speaker, the President of the United States.
ခိုင်းလို့ခင်ဗျားလာကျင်းပပြီမလဲ။ကယောဂကာလစီပင်စီကန်ဒီကြောင်းစပရဂျိုးပိုက်တန်လွတ်တော်နေရာရှိမိကွန်းပြောကြားတဲ့ဘွေမှာသူနေရာလောက်ပဲတက်ရောက်ခဲ့ပါတယ်။အရင်သပဒတွေတုန်းကဒီလိုခန်းသားတွေမှာလူ1600လောက်တက်ပါတယ်။စပရဂျိုးပိုက်တန်အမေရိကန်ပြည်သူတွေကိုအဓိကပြောသွားတာကဒီမိုကရေစီစနစ်ရှင်သန်နေတဲ့အစိုးရအနေနဲ့လည်းလုပ်ငန်းတွေထိရောက်အောင်ကောင်းတဲ့ဖော်နေတယ်ဆိုတာပါ။
We're vaccinating the nation. We're creating hundreds of thousands of
နိုင်ငံမှာကျွန်တော်တို့ကာကွယ်ဆေးတွေထိုးပေးနေပါတယ်။လောက်ကိုင်းတွေထောင်ထဲချီဖန်တီးပေးနေပါတယ်။လူတွေသူတို့ဘဝကိုသူတို့ပိုင်ဆိုင်ဖို့လက်စုပ်လက်ကင်ပြနိုင်တဲ့ရလက်တွေကိုကျွန်တော်တို့ကဖန်တီးပေးနေတာပါ။အခွင့်အလမ်းတွေတကားတွေဖွင့်ပေးနေပါတယ်။မျှတမှုနဲ့တရားဥပဒေကိုအာမခံပေးနေပါတယ
်။စပရော့ဘိုင်ဒန်ကသူ့ရဲ့ဒေါ်လာ 1.8 ထရီလီယံသုံးဆွဲမဲ့အမေရိကန်မိသားစုတွေရဲ့အစီအစဉ်ကပညာရေးနဲ့ကလေးငယ်တွေအတွက်ပိုပြီးထောက်ပံ့မယ့်အစီအစဉ်ဖြစ်တဲ့တစိမ့်တစ်ပိုင်းအားဖြင့်ချမ်းသာတဲ့အမေရိကန်တွေပေါ်အခွင့်အရေးတိုးကောက်ပြီးဒီအစီအစဉ်ကိုထောက်ပံ့သွားမယ်လို့အဓိကပြောဆိုခဲ့ပါတယ်။သွတ်တော်နေရာရှိမင်းကွန်းပြောကြားတဲ့အချိန်ဟာတခြားအမေရိကန်သမ္မတတွေပြောခဲ့တဲ့အချိန်တွေတဲ့သမ္မတဘိုင်ဒန်နောက်ကျပါတယ်။တိုင်းပြည်တော်ကလူတွေကိုကိုဗစ်ကာဝယ်ဆေးထိုးနေတဲ့အချိန်တွေဦးစားပေးနေတဲ့အတွက်ရောလူကြုံရေးအရစိုးရိမ်မှုတွေအတွက်ကြောင့်မှအခုလိုနောက်ကျနေတာပါ။ပြီးခဲ့တဲ့၄လအတွင်းကပဲသပ္ပရာဒေါ်လန်ထရန့်ကိုထောက်ခံတဲ့သူတွေသပ္ပရာဘိုင်ဒန်နိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားရင်းသွတ်တော်အဆောက်အုံကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပါတယ
် The worst attack on our democracy since
ဒီလွင့်စက်နောက်ပိုင်းကျွန်တော်တို့ဒီမိုကရေစီကိုအဆိုးဆုံးတိုက်ခိုက်ခံရတာပါ
တရုတ်သမ္မတရှီဂျင်းပင်ဟာသူတိုင်းပြည်ကိုကမ္ဘာရေးပါဆုံးအင်အားကြီးဆုံးတိုင်းပြည်ယူမှုဖြစ်စေခြင်းတွေလို့လဲသမ္မတဘိုင်ဒန်ကသတိပေးပြောဆိုသွားပါတယ်ရီပပ်ဘလစ်ကန်ပါတီဘက်ကတော့ထဲလွတ်တော်အမတ်တင်စကော့တယောက်ထဲကပဲပြန်လည်ခြေပါပါတယ်သမ္မတဘိုင်ဒန်ရဲ့ကာယောဂတက်ဖြည့်ရေးဂျိုးဘန်မှုတွေစိတ်ရင်းမကြီးတဲ့သဘောမျိုးထည့်သွင်းပြောဆိုသွားပါတယ်
Thanks to Operation Warp Speed and the
တမန်ပေးခြင်းဆောင်ရွက်ခဲ့တဲ့အတွက်တပ္ပတောင်းဒေါ်နယ်ထရန့်ဆိုရဟုဂျေဇူးတင်ပါတယ်လို့အထက်လွှတ်တော်မှတင်စကော့ပြောသွားတာပါမနေ့ကတပ္ပတောင်းဘိုင်ဒန်လွှတ်တော်မှာမိန့်ခွန်းပြောကြားနေတဲ့အချိန်မှာသမိုင်းမှာပထမဆုံးအကြိမ်အမျိုးသမီးနှစ်ယောက်သူ့ဘေးမှာဘေးကျင်းရှင်ရပ်နေခဲ့ကြပါတယ်သူတပ္ပတောင်းကမလာဟဲရစ်နဲ့လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ပါတပ္ပတောင်းပြီးရ
ဟုတ်တယ်ဟာကိုပြပြတော့တာဖြစ်ပါတယ်အခုကစပြီးတော့မြန်မာသတင်းတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ရင်းစုံတော့မိထီလာနဲ့မကွေးလီတဲ့အခြေစိုက်ခန်းတွေတိုက်ခိုက်ခံရတဲ့သတင်းကိုပြောပြကြပါမယ်မကွေးမြို့မှာရှိတဲ့လီဒါစခန်းနဲ့မိထီလာမြို့မှာရှိတဲ့လီဒါစခန်းတွေဒီနေ့တိုက်ခိုက်ခံရရပါတယ်ဝေးပြရက်စစ်ရှော့တိုက်ဒုံးတွေနဲ့တိုက်ခိုက်ခံရရပါ
မကွေးလီဒါစခန်းတိုက်ခိုက်ခံရပြီးတဲ့နောက်ဒေသခံတို့ချို့လဲဖမ်းဆီးခံရရပါတယ်ဒီကြောင့်ပြည်သူကိုရန်ကုန်ကလာတဲ့သတင်းကိုကိုကြော်ကြော်သိန်းကပြောပြပြီးမှာဖြစ်ပါတယ်ဗျာဒီကနေ့မနေ့အစောပိုင်းကမကွေးတိုင်းထဲမှာရှိတဲ့မကွေးလီဒါစခန်နဲ့မန္တလေးတိုင်းထဲမှာရှိတဲ့မိထီလာလီဒါစခန်တို့ကိုအဝေးပြလျက်စစ်ရှော့တိုက်ဒုံးတွေနဲ့တိုက်ခတ်တိုက်ခိုက်ခဲ့တာပါဒေသခံတို့ကလုံးမှာပ ဒီနေ့မနက်3နာရီမှာပေါ့နော်3နာရီမှာမပွေးလေတဲ့စကံကိုတရားခွန်မမဆော့တိုက်ထုံးနဲ့၄လုံးနဲ့လာပြီးဖြစ်တယ်ဖြစ်တဲ့အချိန်မှာရာခင်းလေးကို3လုံးကြာပြီးတော့လမ်းမောင်း3လုံးကြာပါတယ်အဲဒါလူထိခိုက်ဒဏ်ရာရရှိမှုတော့မရှိခဲ့ပါဘူးအဲဒေတာကအဆောက်အုံတစ်ခုတော့အလဲငယ်ထိခိုက်ခဲ့ပါတယ်အဲစစ်ဆေးတဲ့အခါမှာရေစိတ်အနည်းအပြေကန်းတောင်ရွာနဲ့စမ်းကန်ရွာအကြားရာတော်လေးကတစ်ခတ်တည်းသိရပါတယ်
မကွေးလူဒေသခံတိုက်ခိုက်ခံရမှုမှာစစ်သား6ဦးအထိတေဆုံးတယ်လို့ဒေသခံတွေကပြောနေကြပေမဲ့စစ်ကောင်စီဘက်ကတော့တေဆုံးတန်ရရတာမရှိဘူးလို့ပြောပါတယ်ဒီလိုတေဆုံးတန်ရရတဲ့ဆင်းနဲ့ပတ်သက်ပြီး VOA ကတိကျအတိမပြုနိုင်ပါဘူးမေတီလာလီဒါစကန်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့လည်းစစ်ကောင်စီတရားစီရင်ပွဲမှာပြောသွားပါတယ်
။လားတို့ပဲဒီနေ့နက်9နာရီမှာပေါ့နော်9နာရီနဲ့9နာရီစာမှာကြောက်ခွန်မမဆော့တိုက်တုံးနဲ့ပဲဆော့တိုက်တုံး5လုံးနဲ့5လုံးပေါ့ဆော့တိုက်တုံး5လုံးနဲ့လာပြီးပြစ်ခတ်ခဲ့တယ်။ဒရင်ကျေးလန်းနောက်ဖက်ချိတ်လာခြင်းနဲ့ရနေပြီးတော့ပြစ်ခတ်ခဲ့ရဖြစ်ပါတယ်။ပြီးတော့အနီးနားဂျွာတွေနဲ့တောင်းဝင်းချင်းတွေကိုလည်းကြည်ရကြောက်ခဲ့လို့ကြည်ရတယ်။ပြီးတော့လူအဆောက်အုံတော့ထိခိုက်ခံရရှိမှုရှိပါဘူး။အဲဒီတော့လုံချုံရေးတပ်ဖွဲ့ဝင်တွေနဲ့ကတော့ပြစ်ခတ်သူတွေကိုဖမ်းဆီးရမည်ဖို့အတွက်လုံချုံရေး
မကွေးရီဒက်စကန်တိုက်ခတ်မှုဖြစ်ပြီးနောက်အနာမရှိတဲ့တပည့်စန်းတောင်ရွာနဲ့စမ်းကန်ရွာသားတို့ကိုစစ်တပ်ကဖမ်းဆီးခဲ့ပါတယ်မြို့ဝင်မြို့ထွက်လမ်းတွေကိုပိတ်ဆို့ပြီးရှာဖွေတယ်လို့လုံခြုံရေးတင်းကျပ်ထားတယ်လို့မကွေးမြို့ကန်တူကအပြည်အဝကိုပြောပါတယ
်အဲနည်းနည်း3နာရီကျန်ပါနော်နည်း3နာရီကျန်မှာအဲပောက်ကွဲတံကြားရတာပေါ့အဲလိုပောက်ကွဲတံကြားတဲ့အခါမှာအနီးနားအထီးကိုအဲ့လိုမျိုးပေါ့နော်ဒီလိုအင်းကြီးပါတွေဆိုလို့အဲ့လိုတုံ့လှုံတာပေါ့နော်အတန်ကြီးနဲ့အဲ့လိုတုံ့လှုပ်တဲ့အတန်မျိုးပေါ့နော်၄၅၆ချက်အဲ့လိုပေါက်ပွဲတံကိုကြားရတာအချိန်ပတ်ဝန်းကျင်အနေနဲ့ပြောရင်မနက်၃နာရီခန့်လောက်ပေါ့အခုတရေဆန်းရွာကပေါ့အဲ့သူတို့ရဲ့ဒီပစ္စည်းကျန်ရှိနေတဲ့နေရာပစ္စည်းကျန်နေရာဘေးပိုင်ရှင်နေပေါ့နော်တရေဆန်းရွာက၈ဦးနဲ့ဒီစမ်းကန်က၉ဦးပေါ့ရွာပိုင်ရှင်နေကိုသူတို့အားဖမ်းဆီးခေါ်ဆောင်သွားတယ်ခင်ဗျအဲကျွန်တော်တို့မနက်အဲ့ချင်းချင်းကနေဒီကျွန်တော်မြင်းမှုတရားပေါ့နော်ဒီမကွေးနဲ့အနောက်ဘက်နဲ့တရားကိုကျွန်တော်တို့အဖြတ်တန်းအပြုမခံဘူးနောက်ကကံပြားပေါ်ကျွန်တော်ဒီကဲနမောက်ရင်းနှင်းချောင်းသက်ထွက်တဲ့ကံပြားတူးကိတ်မှာလည်းပဲဒီကအဲ့လိုပိတ်ပြီးတော့အဝင်ထွက်တယ်ကိုတင်းတင်းကြပ်ကြပ်ဒီလိုမနေ့ပိုင်းကတောက်တော့ဆောင်ရက်တယ်တောင်တွင်းလမ်းဘက်လည်းကျွန်တော်တောင်တွင်းတူးကိတ်လို့ခေါ်တာပေါ့အထွက်တူးကိတ်မကွေးထွက်တူးကိတ်အဲ့ကောင်လည်းအဲ့လိုပဲပါးတွေပါးဆိုလည်းဒီလိုပဲစီးတန်းပြီးတော့ပိတ်ဆိုပြီးစောင့်နေရတာပေါ့
မေဒီလာမှာလည်းလီဒါစကန်တက်ခိုက်ခံရပြီးနောက်မြို့အဝင်အတွက်လုံခြုံရေးကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့မြို့ကန်ကပြောပါတယ်
။ရန်ကုန်ထွက်လမ်းရှိရယ်မန္တလေးထွက်လမ်းပြီးတော့ဒီဟောကြောက်ရောင်ဘက်သွားရလမ်းမြင်းရဘက်သွားရလမ်းတောင်ကြီးဘက်သွားရလမ်းဆိုတာအဲ့အရာတွေကလုံးကဟောအဲ့အရာဖြစ်ပြီးတော့ဗောနော်ဟာတိတ်လိုက်တယ်ဗောနော်တိတ်တယ်ဆိုတော့သူတို့ဒီရှာရဖွေရလှုပ်ဖို့ဗောနော
်ဒီကနေ့မနေ့ပိုင်းမှာပဲပဲခူးတိုင်းဒေသကြီးတာဝတီမြို့အဝင်ကခလာရ35မှာလည်းမီးလောင်ပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီဒက်စကန်ထဲမှာရှိတဲ့လက်နက်တိုက်ပေါက်ကွဲမှုဖြစ်တာလို့ဒေသခံတူကပြောပြပါတယ
်။35တန်ရဲ့အဆက်နာရွာလေးပေါ့နော်အဲ့ရွာလေးကနေတော့မှအဲ့အဲ့လိုတိုက်ပွဲကြီးဖြစ်နေတဲ့အတန်ကြားတယ်ဆိုတော့မှအဲကျွန်တော်တို့ဒီဘက်ကိုဆက်တော့မှအကြံကြားတယ်ကြားတဲ့ခါကျတော့အဲ့မှာမိစက်တဲ့နေရာလူတွေလှမ်းပြီးတဲ့ခါကျတော့ဟုတ်တယ်တဲ့ဒီ35တန်ရင်းတွေက ီလက်နဲ့တိုက်ပေါ့နော်လက်နဲ့တိုက်ပေါက်တာတဲ့တော်တော်လေးကြာတယ်တဲ့ခါးလာလေဟုတ်ကဲ့အဲ့တင်းတော့ကွန်ဖမ်းလို့ဖြစ်ပါလေဆရာတော်လေ
ပေါက်ကွဲမှုဖြစ်ပြီးမကြခင်မှာပဲခလရ35နဲ့အနည်းဆုံးဖြစ်တဲ့ဒါယာဝတီလက်ပန်းမျိုးကမိသက်ကားတွေထွက်သွားတယ်လို့ဒေသခံတွေကပြောပါတယ်ပေါက်ကွဲမှုဖြစ်စဉ်အသေးစိတ်ကိုမသိရသေးတယ်လို့စစ်ကောင်စီကလည်းသတင်းမထုတ်ပြန်သေးပါဘူးခင်ဗျာ
ကိုကြောကြောသိမ်းပြပြသွားတော့ပါအခုတစ်ခါတော့ချင်းပြည်နယ်မင်းတပ်ဘက်ကသတင်းတပုတ်ကိုပြောပြချင်ပါတယ်ချင်းပြည်နယ်မင်းတပ်မျိုးမှာစစ်တပ်ဝင်ရောက်တပ်ဆွဲမထားရေးပါဝင်တဲ့ဒေသခံတွေရဲ့တောင်းဆိုချက်နဲ့ပတ်သက်လို့စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဒီနေ့ထပ်မံဆွေးနွေးခဲ့ကြပေမဲ့တစုံတရာရလမရခဲ့ပါဘူးအပြန်အလှန်ပြစ်ခတ်မှုတွေရပ်သွားတဲ့မင်းတပ်အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာလည်းထပ်သွင်းပြောကြားသွားခဲ့ပါတယ်မင်းတပ်ဘက်ကတည်ရတဲ့နောက်ဆုံးအခြေအနေကိုတော့ VOA သတင်းတောက်နိုင်ခွင့်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အကြားဒီကနေ့မှလည်းနှစ်ဖက်သာဝန်ရှိသူတွေသိစုံညှိနှိုင်းနေကြတာမှာရက်လက်ဖြေမပေါ်ဘူးလို့မင်းတပ်ပြည်သူ့ကာကွယ်ရေးတပ်ခေါင်းဆောင်သူက VOA ကိုပြောပါတယ်
ဒီတော့ဒီတာဒီမယ်လို့ကျွန်တော်တို့တောင်းဆိုထားတဲ့ဟာကိုသူတို့ကအထက်အစ်ကိုလည်းသင်ပြရအောင်မယ်ပြီးရင်မနေ့ကမှကျွန်တော်တို့လူငယ်တွေနဲ့ဒါလည်းကြံတွေ့ချင်တယ်တဲ့အဲ့လိုပဲဒီနေ့ decision ကဘာမှမရှိဘူးကျွန်တော်တို့တောင်းဆိုတဲ့ဟာကြီးကိုလည်းရောတယ်မလဲရောဆိုတာလည်းမနေ့ကထပ်ကြည့်မယ
်စစ်ကောင်စီတပ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုမှာမင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကတောင်းဆိုချက်တွေဆိုတော့ဖွဲ့တာဝန်ရှိသူကအခုလိုဆက်ပြောပါတယ်
မျိုးဝမျိုးထားစိတ်မှာသူတို့စိတ်ကြည်မထားဖို့အစိုးရအစိုးရဦးရီကနဲ့သူတို့ပြန်ဖယ်ပေးဖို့ပြီးရင်ညအစင်းမစ်ဖို့ဒီလိုရင်းငုံဝမီနေချင်းရောညောမဝံဖို့နဲ့လက်နဲ့ကိုင်းနေတင်းသွားလာဖို့မလုပ်ဖို့ပြီးတော့စစ်တပ်ကကျွန်တော်တို့အဝမခံဘူးကျွန်တော်တို့ဟိုဘက်ချမ်းကနေမြို့ဆောင်ချမ်းကနေသူတို့သွားဖို့ပြီးတော့ဖမ်းဆီးထားတဲ့အဖွဲ့တွေကိုဆွတ်ချက်မရှိကြတော့ပေးဖို့
ဒီနေ့ဆွေးနွေးမှုမှာမင်းတပ်ပြည်သူ့ကာကွယ်ရေးဖွဲ့ကောင်းဆောင်တွေမြို့မီမြို့ဖတွေဗာရာရေးကောင်းဆောင်တွေစစ်ကောင်စီတပ်ဖွဲ့တွေနဲ့မြို့နယ်အုပ်ချုပ်ရေးဖွဲ့တွေပါဝင်ပါတယ်။ဧပြီလ26ရက်နေ့ကစစ်တပ်ကဖမ်းဆီးသွားတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့လူငယ်6ဦးကိုပြန်လွှတ်ပေးရေးအတွက်ဒီကနေ့မြို့ခံတွေကတောင်းဆိုခဲ့ကြပါတယ်။နောက်ဖက်ကြားဧပြီလ28ရက်နေ့ကပရမဆိုညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ပြီးညှိနှိုင်းမှုရဧပြီလ24ရက်နေ့ကစစ်တပ်ဖမ်းဆီးသွားတဲ့ဌာနပြသဘေးမောက်လူငယ်9ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။မင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကလည်းစစ်တပ်ဖွဲ့ဝင်တချို့ကိုဝိုင်းပပိတ်ဆို့ထားတာကိုဖယ်ရှားခဲ့ပါတယ်။ဒါအပြင်စစ်ကူလာတဲ့တပ်ဖွဲ့ဘက်ကနောက်ဆုတ်သွားဖို့ကိုလည်းသဘောတူညီခဲ့ကြတယ်လို့မင်းတပ်ပြည်သူ့ကာကွယ်ရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ဧပြီလ29ရက်နေ့တမတော်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမင်းတပ်မျိုးမှာဖြည့်ပြတ်တာနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်။
ဒီလိုလေအစ်ဒီ24ရက်နေ့မှာမင်းတပ်မျိုးမှာစုစုအကြမ်းဖက်မှုဆောင်ရမှာဥထောင်နဲ့ပါဝင်သူ5ဦးကိုထိန်းသိမ်းခဲ့တာရှိပါတယ်။ညောင်3နာရီကျော်လောက်မှလည်းစံတင်လည်းလုံခွင်းနားလည်းဒီ3ဦးကိုတွေ့တဲ့အခွဲလုံခြုံရေးအဖွဲ့အစစ်ဆေးရမှာလက်လုံမိုင်း7လုံးနဲ့အတူဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။လုံခြုံရေးအဖွဲ့အိတ်တုံးကိုစခန်းကိုအပ်တဲ့အပ်ပြီးအပြန်မှာဗိုလ်ရုံးရှိမှာလုံခြုံရေးအဖွဲ့တွေကအကြမ်းဖက်အုပ်စုတစုကနေပြီးသူမင်းတပ်တွေနဲ့ပြစ်ခတ်တဲ့အတွက်လုံခြုံရေးအဖွဲ့ကရွာပါကြီးအတောင်20ဖုံးနဲ့ကျော်လည်ပြီးတော့ထိဆောင်ပြစ်ခတ်ခဲ့ရတာရှိပါတယ်။အပြင်26ရက်နေ့မှာလည်းစစ်စီတောင်းလဲလဲပြီးတော့မတူပြရနေပြန်လာတယ်တက်မစစ်တောင်းလို့ပေါ့နော်မတူပြနဲ့မင်းတက်ကြမှာအကြမ်းဖက်အင်အား50ဦးကသူမိကနတ်တွေလက်လုံမိုင်းတွေနဲ့လမ်းတွေဝဲရရနဲ့ပြစ်ခတ်တိုက်ခိုက်တာလို့ရှိပါတယ်အဲကြောင့်တက်မစစ်တောင်းရဲ့လက်နက်ငယ်တွေနဲ့ပြန်လဲ36ပြစ်ခတ်ခဲ့ရတာလို့ရှိပါတယ်အဲ့အကြမ်းဖက်အဖွဲ့တွေရဲ့ပြစ်ခတ်မှုတွေကတက်မတော်2ဦးသေဆုံးခဲ့ပါတယ်
ဒီရခိုင်နယ်ဘက်ကတော့စစ်သား20လောက်ထိတိုက်ဆုံးခဲ့တယ်လို့ပြောကြပါတယ်။မင်းတပ်မျိုးကိုအင်အားသုံးတိုက်ခိုက်ဖို့စစ်တွေစေလွတ်တယ်ဆိုတာကလည်းမဟုတ်ဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာနတ်ဆက်ကစစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးဖွဲ့ဝင်ဘူကြီးအေးရစင်မြင့်ကပြောပါတယ်။ဒီကနေ့မှာတော့မင်းတပ်မျိုးတွေပြစ်ခတ်မှုညင်သက်နေပေမဲ့မြန်မာစစ်သားတချို့မင်းတပ်မျိုးနဲ့နှမိုင်ကွာမှာတပွဲရှိနေတယ်လို့ပခုတ်ကူမျိုးနဲ့ကြောက်သူဘက်မှလည်းတိုက်ရန်ဆုနေတာကြောင့်အချိန်မရွေးပြစ်ခတ်မှုဖြစ်လာနိုင်မှာကိုလည်းမြို့ခံတွေကစိုးရိမ်နေကြပါတယ်။
မြန်မာကနှစ်ခွန်လေးတက်ကတော့လုံးဝကျင်းနေပုံနဲ့သူတို့ပြန်ဆုံသွားတဲ့အင်အားကလည်းတချို့ပဲပြန်ဆုံသွားတာတောက်သူအဲ့ဒီအနောက်တက်နေမှာအင်အားအများကြီးထားခဲ့တော့မယ်ဆွေးနွေးတာကစပိုင်းပေါ့လေသူတို့အပြတ်ခံတော့ဒါကျွန်တော်တို့ကိုယ့်ကိုယ်ကိုကာကွယ်ရမှာပဲအဝန်တော့ခံလို့မရ
စစ်တပ်နဲ့ပြစ်ခတ်မှုတွေရှိခဲ့တာကြောင့်လက်ရှိမင်းတပ်မျိုးမှာအမျိုးသမီးကလေးတွေငယ်တွေနဲ့စက်ကြီးပိုင်းတွေသဝက်နေပါလုံခြုံတဲ့နေရာကိုသိမ်းရှောင်နေကြရပါတယ်ခင်ဗျာ
ပြည်သူတွေတော့နိုင်ကွင်းပြောပြသွားတာပါပညာရေးဝန်ထမ်းတွေရဲ့ဆန္ဒပြသပိတ်အခြေအနေကိုအလက်မပေးခင်မှာနိုင်ငံတော်ကဆန္ဒပြပွဲအခြေအနေတွေကိုပြောပြကြပါတယ်။ဒီမှာနိုင်ငံမှာဆက်အနာတိမ်မှုစန့်ကျင်လှုပ်ရှားမှုတွေကိုတနည်းနဲ့တနည်းအသိမတူအောင်လုပ်နေကြတာမှာဒီနေ့မှာတော့ရန်ကုန်မြို့မှာ YBS ဘတ်စကားတွေပေါ်နဲ့လူအသွားလာများတဲ့တက်တိုင်းတွေမှာစာတွေကပ်ပြီးတော့လှုပ်ရှားခဲ့ကြပါတယ်။
မန်လီမြို့နယ်တခြားမြို့တွေမှာလည်းတပိတ်စစ်ကြောင်းတွေလမ်းပေါ်ထွက်ချီတက်ခဲ့ကြပါတယ်မန်နိုင်ငံမြို့အသီးသီးကစနပြပွဲတွေကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မှတ်ခင်ပြုထွေးကပြောပြထားပါတယ်ခင်ဗျာစနပြသူတွေပြစ်ခတ်ဖမ်းဆီးဖြိုခွဲခံရပြီးတဲ့နောက်လုံခြုံရေးအခြေအနေပေါ်မူတည်ပြီးဆေးရနာသိမ်းမှုစန့်ကျင်စနပြပွဲတွေပုံစံမျိုးစုံနဲ့မြန်မာနိုင်ငံမှာဆက်ရှိ ဒီလှုပ်ရှားမှုလုပ်ခဲ့တဲ့ဆန္ဒပြလူငယ်တယောက်ကသူတို့ဒီကနေ့ဆန္ဒပြခဲ့ကြပုံကိုအခုလိုပြောပြပါရယ်ကျွန်တော်ကဘာလို့နော်ဒီလိုမျိုးကျွန်တော်အာနာရှင်ကိုတွန်းလှန်တဲ့ပုံစံမျိုးဒီကျွန်တော်ဒီပြပါခြင်းနဲ့ရေဗော်လူရှင်းပြပါခြင်းနဲ့ကျွန်တော်ဒီသူတို့ဆန့်ကျင်တဲ့စာသားတွေကျွန်တော်ထုတ်ပြီးတော့ကျွန်တော်လူသားပြည်သူတွေနေနိုင်ရေးကျွန်တော်ဝန်ကြီးရဲ့ပေါ်မှာကျွန် know, you come in one aluminum song at a chow movie. You got the kitchen who we know lemakan at a chow movie, no? Are you sorry, General?
You know,
ဒီနေ့ရေးစင်ရဟိုကျောင်းသားလူငယ်လေးနေဟိုကြီးမင်နာကျောင်းသားလူငယ်လေးပေါင်းပြီးတော့ဒီအဲ့ဒိန်ဘုံဘုံဖိုက်ပတ်ပတ်မှာလမ်းမကြီးပေါ်တော့ဆက်ပြေရေးစင်ရေကောင်းရေးအဲ့ဒိန်ဟိုတပိတ်စစ်ကြောင်းခေါင်းနေထွက်ခဲ့ဆက်ပြေတယ်ဗျဟိုဟာသူရရတော့ဆရာကျော်နှစ်ဦးညလောက်တော့ရှိနေတယ်ဗျလေးစားမလောက်တော့ကြာတယ်ခင်ဗျကြာခြင်းရတယ်မန္တလေးမြို့မှာလည်းပညာရေးမိသားစုတွေတက္ကသိုလ်
ဒီကြောင့်များများချိတဲ့ဆနပြကြပါတယ်ဆနပြရမှာပါဝင်သူကိုသိမ်းအောင်မြေပြောပြတာကတော့လုံရှားမှုကတော့မန္တလေးမှာတော့ဒီနေ့စဉ်ပုံစံမျိုးနဲ့တော့ထွက်နေကြတာပဲအာနာပိုင်းကတော့ဒါလည်းတိတဲ့အတိုင်းပဲနဲ့မိုးလင်းရနေမိုးချုပ်ပြီးသူတို့ကတခါလဲစောင်းဖန်းနာရောလိုက်ဖန်းနာရောစစ်ကပ်ဖြူခွင်းနဲ့ပုံစံမျိုးနဲ့သူတို့ကလဲဒါဟိုအန္တရာယ်ပြု
ဆောင်ရွက်နေတာဆောင်ရွက်နေကြပြီမယ်လေဒီမှာရှိတဲ့အန္တရာယ်မှာရှိတဲ့မျိုးလူမျိုးတော်အားလုံးကြောင်းတော်လူငယ်အားလုံးကလည်းဒီပေါ့နော်ဒီမျိုးတော်လန်ရေးရဲ့ဟိုမှာပြန်ပြောရင်စစ်အာဏာရှင်ပြုတ်ကြပြီးတော့ပုံစံအမျိုးမျိုးနဲ့ပေါ့ဆံရကင်းအောင်ပေါ်တဲ့ဆက်လက်ပြီးတော့ခြေသက်ဆန္ဒပြနေကြတာပါဒီကနေ့တိုက်ကြီးဖားကန့်တဝဲကြောက်မဲကလေးပကံညာဦးမျိုးတွေမှာလည်းလူရချီပါဝင်ဆန္ 29ရက်နေ့ကဒေသခံနေရောက်အဖမ်းခံခဲ့ရပြီးတယောက်ရဲ့အလောင်းကိုမနေ့ကပြန်လာယူခိုင်းတယ်လို့မိသားစုဝင်တယောက်ကပြောပါတယ်။ဒီနေ့အတွက်တရားဖြစ်ရတဲ့ခုကတော့မွပြည်နယ်မော်လမြိုင်မြို့ကအိုးရှန်းကုန်တိုင်းမှာရှိတဲ့ KBC ဘဏ်မှာငွေထုတ်ဖို့အတွက်ဒီနေ့အစောပိုင်းတုန်းကတန်းစီနေကြတဲ့သူတွေများတဲ့အတွက်စစ်သားတွေကတနက်နယ်ပြစ်ဖောက်ပြီးသိပေးခဲ့တယ်လို့မော်လမြိုင်မြို့သားတယောက်ကပြောပါတယ်။
ဒီကမှာတန်းစီရဲ့ညားတော့ဟိုမနိုင်ဘူးထင်ပြီးတော့တဲ့စနက်ဖောက်ပြီးတော့တဲ့မိုးပေါထောင်စနက်ဖောက်ဖောက်ပြီးတော့တဲ့တန်းစီထိုင်းလာတဲ့ညောင်ဆိုပြီးတော့မိမိစီကိုပြောရတဲ့အခုတော့ဒီနေ့ကလူများတယ်ကွာအရင်လက်ကထုတ်တဲ့နေဖြစ်တော့လူအများများတယ်အဲ့ဒါလည်းပါလိမ့်မယ်လို့ထင်တယ်ကောလာဟလာတွေကအထွတ်မလားစစ်ဖြစ်တော့မှာညာဆိုတော့သူပြေးထုတ်ကြတာလို့ထင်တာပဲ
အစကတည်းကထိတ်လန့်စိုးရိမ်နေကြတဲ့လူလူကြားမှာလူတိုင်းညီအောင်စီဖို့ဆိုတာအတွက်နဲ့တနက်ပြစ်ဖောက်တာမျိုးကတော့မလုပ်သင့်ဘူးလို့မြို့ကန်တွေကပြောနေကြပါရဲ့ရှင
်။မကင်မီတွေပြောပြတော့တာပါအခုတစ်ခါတော့ပညာရေးသပိတ်အကြောင်းကိုပြောပြကြပါမယ်။လုပ်ငန်းငွေပြန်မဝင်ကြဖို့ပညာရေးဝန်ထမ်းတွေဆန္ဒပြတိုက်တွန်းတဲ့ပညာရေးသပိတ်ကိုတနိုင်ငံလုံးအတိုင်းအတာနဲ့ဒီနေ့မှလုပ်ခဲ့ကြပါရစေ။တက္ကသိုလ်ပညာသင်နှစ်တချို့နဲ့အခြေခံပညာကျောင်းတွေအားလုံးမေလ9ရက်နေ့မှစတင်ဖွင့်လှစ်သွားမယ်လို့စေတ္တရေးကောင်စီရဲ့ပညာရေးဝန်ကြီးဌာနကကြေညာထားတဲ့မြို့အတော်များများမှာလုပ်ခဲ့တဲ့ပညာရေးသပိတ်အကြောင်းကိုရန်ကုန်ကလာတဲ့သတင်းကိုကိုဇော်ဝင်းနိုင်ကပြောပြထားပါတယ်ခင်ဗျာ
။လာမယ့်ရက်ပိုင်းအတွင်းမှာအခြေခံကျောင်းတွေနဲ့တက္ကသိုလ်အတန်းတချို့ကိုစတင်ဖွင့်လှစ်သွားမယ်လို့စေတ္တရေးကောင်စီဘက်ကကြေညာထားခဲ့ပေမယ့်ပညာရေးဝန်ထမ်းတွေဥဆောင်တဲ့ကျောင်းပြမတည့်ရေးဆန္ဒပြလှုပ်ရှားမှုတွေကိုဆက်အာဏာရှင်ဆန့်ကျင်သူတွေကလုပ်နေကြတာပါ။ဒီနေ့ဧပြီလ29ရက်နေ့မှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့ပညာရေးသပိတ်ကိုလုပ်ခဲ့ကြတာမှာတောင်ကြီး၊ဖားကန့်၊မန္တလေး၊ရန်ကုန်တောင်ငူမြစ်ကြီးနားမှာရှိတဲ့ပညာရေးဝန်ထမ်းအများအပြားလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးစစ်ကောင်စီရဲ့အစီအစဉ်ကိုစန့်ကျင်ကြဖို့ကြွေးကြော်ခဲ့ကြပါတယ်။စီအိုချုပ်ရရဲ့ပညာရေးရန်တရားမလဲပတ်နိုင်အောင်အစကတည်းကဂျိုကြားဂျိုကြားဆန္ဒပြတာတွေရှိပေမဲ့အခုလိုနေရာအနှံ့မှာတပြိုင်တည်းဆန္ဒပြတာနဲ့ပတ်သက်လို့ Achigan Pinya Pinya Iluta Tamagamya Bahu Lomuzan Comedy Ga Dota Sulanga Vio Ego Shimpia Bare.
ဒီလိုလူကြီးနေပါတယ်နဲ့ဒါနေတိုင်းလိုလိုချက်ချင်းနေတော့ဒီလိုပူပေါင်းချက်ချင်းနေတယ်စားထုံးနောက်နဲ့ဆက်ခံပါတယ်ဒီနိုင်ရုံနဲ့နေပါတာဒီကြောင်းကြီးကနေလက်မခံဘူးတတိမောက်တယ်ဆက်ကောင်းကြီးရဲ့ဒီနိုင်ရုံနဲ့ကလည်းတော့မဟုတ်ဘူးဆိုတော့စားမျိုးကြီးအဲ့ဒါကိုဖျက်တာဒီနေ့ဆက်ချင်းကြည့်ပါလိမ့်မယ်ကျွန်တော်မြင်ပါတယ်ဟုတ်ကဲ့တချို့မျိုးတွေမှာစစ်ကြုံပညာရေးအလိုမရှိ
ောင်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကတာဝန်ခံဒေါက်တာဆန်းဆန်းရီက VOA ကိုပြောပါတယ်
ဒါမနေ့ကလည်းကိုဗစ်ကြောင့်ကလေးလေးကတနေ့နားထားတယ်ဒီနေ့လည်းဒီစစ်ကောင်စီရဲ့ဖွင့်တဲ့တောင်းလေးကိုဟိုမသွားဘူးဆိုရင်တို့တနေ့နဲ့နာမှာတည်တယ်ဒါပေမဲ့ဒီဟာနဲ့နာမှာဆက်တိုင်းရင်စစ်ကောင်စီဆက်အုပ်ချုပ်နေတာကိုမတွန်းနိုင်ဘူးဒါပေမဲ့မဟုတ်ဘူးဆိုရင်စစ်ကောင်စီကဆိုးရှေ့သွားတာဟာတောင်းမတဲ့ရလို့ပညာနောက်ကျလို့နဲ့နာတာပဲပို့ပြီးနဲ့နာမယ်ဆိုတာပြောပါတယ်တည်တယ်ပေါ့နော်အဲ့ဒါလည်းလမ်းမီဘလောက်ကျက်တမရီနဲ့တောင်းလာတောင်းလို့မိပါတယ်တရားတွေ့တဲ့အခါတို့မိပါတယ်ကသတိပေါက်မပေါ့နော်ဒီတဘောမျိုးတို့တရားတယ်နောက်အရွယ်တစ်နှစ်ရောက်နေတဲ့ဒီတန်းကျောင်းသားတွေကိုယ်တိုင်ကလည်းတို့လည်းတောင်းမသွားဘူးလို့ပြောတာရှိတာ
အခြေခံပညာနဲ့တက္ကသိုလ်ကျောင်းတွေကိုမေလ9ရက်နေ့မှာပြန်ဖွင့်ဖို့ပညာရေးဌာနကကြေညာထားပါတယ်ဒီကြားထဲမှာအလုံမဝင်ပဲဆန္ဒပြနေကြတဲ့နိုင်ငံဝန်ထမ်းတွေကိုစစ်ကောင်စီကဖမ်းဆီးတာဝန်ထမ်းအရာတွေကဖယ်ရှားနေတာကြောင့်ဆရာဆရာမတွေအတွေ့အဆအဆအရာရာပိုခက်ခဲလာနေပါတယ်
အခုဒီလာကြာဆက်ကျဲတော့အရောလုံးလုံးကြီးကိုစိတ်ပူပြီးတော့ပေါ့နော်အဲ CDM မှာနည်းနည်းတူဝေလာလေးတွေရှိရပေါ့တခါတောင်လည်းဒါကလည်းမယူဘူးသူတို့လုပ်တဲ့အဲဂျန်နီယာနဲ့ညနဲ့အာဘာမကိုမလုပ်ဘူးစုံစီကြောက်ခံထားမယ်ဆိုဆရာဆရာမတွေလည်းအများကြီးရှိပါသေးတယ်အဲစစ်ကောင်စီကပြီးတဲ့ဒီစစ်ကြေညာရေးညာရေးဆွေးနွေးတင်ဖို့ပေါ့နော်ဆရာဆရာမတွေကြောက်ခံတာကိုလည်းဒီမှာတိုက်တွန်းချင်ပါသေးတယ်
ခုလိုအခြေအနေမျိုးမှာဆရာဆရာမတွေရဲ့လုံခြုံရေးဟာပြည်သူတွေရဲ့လက်ထက်မှာရှိနေတယ်လို့ဖြစ်တယ်လို့ပဲခူးတိုင်းအခြေခံပညာရေးလှုပ်သားများတမကစိုင်းတော်လင်းက VOA ကိုပြောပါတယ
်တကယ်လားဖမ်းကျင်လာတဲ့သူတို့ကျွန်တော်တို့အကုန်လုံးဆဲဖမ်းဖို့အတွက်ထောင်လည်းမဆက်ပါဘူးအစီအစဉ်ဝန်ထမ်းတွေကိုဘာဘူးသိကျင်နေဆိုရင်ရက်ွက်ကြီးကတွေကအဲတောင်းဝန်ရှိတဲ့လူတွေကအဲကျွန်တော်တို့အစီအစဉ်ဝန်ထမ်းတွေကိုကာကွယ်ပေးဖို့ပေါ့နော်သူတို့ရဲ့လုံခြုံမှုအာမခံပေးဖို့တော့ပဲလုပ်ပေးပါလုပ်တဲ့ဟိတ်ဆိုဝန်ထမ်းတိုင်းကတော့အစီအစဉ်ကိုအောင်ဝဲရရင်ရှိလုပ်ကြမှာပါ
ဆရာနာတိမ်မှုဖြစ်ခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလကုန်ပိုင်းကရန်ကုန်ကပညာရေးဝန်ထမ်းတပိတ်တခုမှအခြေခံကျောင်းဆရာမတူတင်နတ်တီမှတည်ဆုံးခဲ့ပါတယ်။အဲဒီနောက်ပိုင်းဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ကူညီနေတဲ့တက္ကသိုလ်ဆရာဆရာမအများအပြားလဲ905ကကြီးနဲ့အမှုဖွင့်အရေးယူခံရတယ်လို့တချို့လဲတာဝန်ကနေယာယီရဆိုင်ခံထားကြရပါတယ်ခင်ဗျာ။
ကိုယ်စားဝန်ထမ်းပြောပြသွားတာပါအခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါ။မြန်မာပြည်မှာဆင့်အာနာတိန်တိုင်းပျက်စီးခြင်း၅ပါးနဲ့ကြုံတွေ့နေရတာမို့ဆင်းရဲတွေကပြန်တက်နိုင်ဖို့ခက်ခဲနေပုံကိုဦးအောင်ခင်ကရေးပြီးတော့ကိုညံဝဲအောင်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
ဗုဒ္ဓဘာသာဝင်တွေဖျားရှိခိုးတဲ့အခါမှာယတနာတရား၅ပါးတို့မှာအခါခတ်သိမ့်ကျလွငိမ့်ပါစေဆိုပြီးဆုတောင်းလေးရှိပါတယ်ဝိဒနာတရားဟာပျက်စီးခြင်း၅ပါးပါအဆွေအမျိုးပျက်စီးခြင်းယောဂကြောင့်ပျက်စီးခြင်းစီးပွားဥစ္စာပျက်စီးခြင်းအကျင့်သီလပျက်စီးခြင်းနဲ့အမှန်တရားပျက်စီးခြင်းစတာတွေဖြစ်ပါတယ်ပျက်စီးခြင်း၅ပါးကိုစစ်အာဏာသိမ်းခေတ်တိုင်းမှာကြုံတွေ့ရပါတယ်1962စစ်အာဏာသိမ်းချိန်ကစပြီးလူဦးရေစီးရင်လုပ်တဲ့2014အထိလူပေါင်း900000ကျော်အသေးအပြောက်ရှိနိုင်တယ်လို့နန္ဒန်အခြေစိုက်သုတေသီဂိုင်းဟိုတယ်ကသူစာတမ်းမှာခန့်မှန်းတာပါလေစစ်စင်ရေးကြောင့်ဒုက္ခရောက်ပြီးသေဆုံးရသူ6သိန်းကျော်ရှိမယ်လို့ Transnational Institute က2005မှာခန့်မှန်းပါလေနာဂစ်မုန်တိုင်းကြောင့်သေဆုံးသူကတော့တသိန်းခွဲနီးပါးရှိပါတယ်ဦးသိန်းစိန်အစိုးရအသွင်ကူးပြောင်းရေးလုပ်နေတော့ KIA ကချင်တပ်ဖွဲ့နဲ့စစ်ပြန်ဖြစ်လို့တပ်မတော်သား9000ကျော်နဲ့ကချင်တပ်သား1000တေဆုံးတယ်လို့ James Intelligence စာဆောင်မှာကမန်းတာပါတယ်အငိမ့်စားစစ်ဘူသမ္မတလှုပ်လဲလက်ရှိစစ်ဘူကိုမထိန်နိုင်ပါဘူးဒါကြောင့်စစ်ကောင်းဆောင်တွေကြီးစိုးတိုင်းမြမပြည်သားတွေဟာပျက်စီးခြင်း၅ပါးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
်တိုင်းပြည်စည်းဝါးရေးနလန်ထခြင်းနဲ့စစ်အာဏာသိမ်းခြင်းတိုက်ဆိုင်တဲ့အစဉ်အလာရှိပါတယ်ဒုတိယကမ္ဘာစစ်မဖြစ်မီနှစ်အနည်းငယ်မှာမြန်မာပြည်ရဲ့ပို့ကုန်သွင်းကုန်ပမာဏဟာ Thai, Vietnam, Indonesia, India နဲ့ တရုတ်တို့ထက်များပါတယ်။ ဒါပေမဲ့ လွတ်လပ်ရေးရပြီးနောက်ပိုင်း 1950 ကနေ 1995 အထိ 45 နှစ်တာကာလအတွင်းမှာ မြန်မာပြည်သားတွေရဲ့ဝင်ငွေဟာ အစစ်တောင်အာရှမှာအနည်းဆုံးဖြစ်တာတွေ့ရတယ်လို့ ပမောက္ခဦးကင်မောင်ကြီးနဲ့ စီးပွားရေးပညာရှင်အဖွဲ့ကဆိုပါတယ်။ 1950 ကစတဲ့ပြည်တော်သားစီမံကိန်းမှာ လိုအပ်တဲ့စီးပွားရေးအခြေခံကိုတည်ဆောက်နိုင်ခဲ့တဲ့အတွက် စီအာနာသိန်းနာဖြစ်ပါတယ်။စီအာနာသိန်းနဲ့1952ခုကစပြီးမြမစီးပွားရေးနလန်မထူနိုင်တော့တာ1952လူထုအောင်ကြွမှုကြီးဖြစ်ပေါ်လာတဲ့အထိဖြစ်ပါတယ်။ပါလီမန်ဒီမိုကရေစီကမှာတိုင်းရင်းသားလုပ်ငန်းရှင်လူတန်းစားပေါ်ထွက်လာပါတယ်။1952ဝင်းကျင်ကရန်ကုန်နဲ့အင်းစိန်တဝိုက်မှာအသေးစားလုပ်ငန်းသစ်တွေပိုလို့ပေါက်လာပါတယ်။
အစိုးရကပုဂ္ဂလိကလုပ်ငန်းကိုအားပြေးပြီးနိုင်ငံရေးကင်းတဲ့ဗက်မလိုက်တဲ့အမှုရာစနစ်ကိုတည်ထောင်ပါတယ်။လူမျိုးပေါင်းစုံစီးပွားရေးလုပ်တဲ့လူအဖွဲ့အစည်းထွန်းကားမှုအခြေအနေတွေရှိလာပါတယ်။အလို့သမားသမဂဘာသာရေးလူဝေးရေးနဲ့လုပ်ငန်းဆိုင်ရာအသင်းအဖွဲ့တွေအများအပြားပေါ်ပေါက်နေတာမှုအယက်သားအဖွဲ့အစည်းရှင်တန်ပြီးဩဇာရှိမှုအလားအလာရှိပါတယ်။ဒီလိုအခါမှာစီးပွားရေးအတိုင်းအဝိုင်းက mu ana tling lai da lu tong ta ja ba le
so shi le lan zin go de bi long le ma khan ne a kha ma ze wet si wa yi go jin tong twa me lu si su ya ga jin ya ba le da ba me lut lat de ze kwet ma hoh be ne ya dai ma si bu ga chouk kain tha de ze kwet phit ni ba le pi twin pi ba company do mo hoh a so ya ri ne tu tu dai dai pu twae lou kain da ha ho bi a cho shi de lu si au su ga yu sa ba le ni bi ro go ti sao bi Champo Suya Puesi Nainago, Aumye Mupi, Sio Suga, Tamapare. The Chenemabe, Nimati da dona lao, Tainangama, a loot, Walu Jayabare. Tambi Sienna Novajima, Anasi Amene di Saudi Nibiroha, Tambi Ye Wundo Wumboji, Pilabare. Tambibida Amihazuaro, Charlie, Sienna Duen Nelly, Pilabare.
Se Anasine Pusema, a gentilane, a mantia, Longa Piesi Dovare. Unu so yaga bojo ne wengu tamara yaru mapilu se ana tenya ralu tadien saune luji lui piole shi bade. Buta shui garo po pi slegwe miya bade. Sibu hong chizure champo pati amyera anayabu sise mare. Yuka pwe apiata shono a chankompi se ana ten mare. Pone wene buta shui ha mimi yaru tetan kongsong toare nao pain anin na se yo ti. Ana leka in tana nge ya bade. Mimi yele yao ma yaru da dan kong sonye, miao te kainlo pye ma gu tue chao pi, tachau miao nai nga, se ana ten lai da lo tong ta cha bade. Pidu kuzle soya oza ana shi la lili, se gong zong banye kwen rudui, song shong lili pye la ma gu lema kana ya babu. Dabi me, pya si ye nga ba gu te saong la re, se bo kuzabiu soya gu, Pidu ludu ga beroma lekka ma mahota garo peja nevi pibare kamea.
Kuang kenye mima ye tongta cha si zengu na singe ara ba guru karo basen chama ikana gu tinsa bima ba. Irba chama ikana maro champa mu san ya kli si daya chuzha chango pio bia thaba re. Si ana ten san chin sana pia muri gu ti ji piu kwen na jang kli di le si yue ma. Si daya ya ra apie nao ji bina jay ma le luwaan taku loong ba nina toa nai nelu si chama ikana jay ni ka su ba re. Pelu nao sa tue si yogari ne su juri ba le pa jau ma le. Pelu kawe piu zu kunyi pina ba le ti chango ro. The Australia Chizai Sik Chamaye Tugu Tamaroji, Yumasi Takaduri Ye Kondu Zangpa Maka Dr. Raymond Timwe Go, Ko Wiming At Sate Mimian Timya Tawarek, Mya.
Okay, the Yaga Tugu Tamaroji, Kondu Zangpa Maka Dr. Raymond Timwe Go, Mya. So, the Siyana Thing, Senda Chabwere Twe, အချမ်းဖက်ဖြူခွေးမှုတွေကြောင့်ပေါ့နော်ကလေးငယ်စိတ်ဓာတ်ရာကြောင့်ပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးလက်ရှိအရွယ်လိုက်ဖြစ်တဲ့လက္ခဏာတွေကိုအဓိကပြောခဲ့ပါတယ်ဒီတစ်ခါတော့ဆရာကြီးနောက်ပိုင်းဒီကြီးလာတဲ့အချိန်ဖြစ်စေနိုင်တဲ့စိတ်ရောဂါတွေနဲ့ဒါတွေကိုဒီကာကွယ်ပြုစုကုသပေးနိုင်တာတွေကိုအဓိကပြောမှာမို့ဘာအဓိကစရှင်းပြခြင်းလဲဆရာ
ကလေ
ကလေးငယ်လေးတွေမှာ development stage ဆိုတာရှိပါတယ်တို့ကြီးထွားဖွံ့ဖြိုးဖို့အတွက်ကိုပထမအဆင့်ဒုတိယအဆင့်တတိယအဆင့်အရောက်ပြီပေါ့လေအဲ့တော့အဲ့ဒီမှာပထမတစ်ချက်အနေနဲ့ဒီလိုပတ်သက်မှုကြောင့်ခံစားရတဲ့စိတ်တိုင်းက PTSD ပါတယ်အဲ့ဒီဟာကတပိုင်းပေါ့လေနောက်တစ်ပိုင်းကအတက်စ်ဘက်လို့ခေါ်ပါတယ်မိဘနဲ့ကလေးရဲ့ခင်ရွယ်မှုမိဘရဲ့အုတ်ထင်းအောက်မှာကလေးရဲ့ကြီးထွားဖွံ့ဖြိုးလာမှုအဲ့ဒါတွေကပြတ်ပြုံးသွားတဲ့ခါမှာ သူရဲ့ရေးရှည်မှာဒီလူလေးကလေးတွေကြီးတာတဲ့ခါမှာဘယ်လိုထိရောက်မလဲဆိုတော့အဲ့ဒါတွေတော့ပြချင်ပါတယ်ဟုတ်ကဲ့ဆရာရဲ့အဲ့တော့ဒီအတက်စ်မန့်တွေ့တာမှုပေါ့နော်မိဘတွေရဲ့ဒီနေထွေတဲ့မြေတားနဲ့ဆောင်းလျှောက်ပေးမှုအပေါ်မှာစဉ်းစားပေးပါလားဆရာအတက်စ်မန့်ဆိုတာကကလေးငယ်ရွာနေပြီးတော့ကြီးတဲ့အချိန်အမေတို့ဆိုပြီးတော့အမေဆရာတွေပြီးတော့မိခိုးပြီးတော့ကြီးထွားတာတဲ့အချိန်ကစပြ
ตัวนี้มาเลยอะไรโซเอคลีอาร์ชีอะไรคะมาเอนไซม์ยอกะสูงยิ่งจนถึงยอกะที่ชั่วเลยเจ้าจ่าเลยฟูบิอาส์เลยยอกะที่ชั่วเลยเจ้าจ่าเลยมาจากไหนโซเลยตัวไอ้อัตเทสเมนต์อะมีกันเนี่ยชุดเซคิวอัตเทสเมนต์ส่วนเจ้าต้องตัวนี้มาเลยไอ้โซเอคลีอาร์ชีอะไรคะมาเอนไซม์ยอกะสูงยิ่งจนถึงยอกะที่ชั่วเลยเจ้าจ่าเลยฟูบิอาส์เลยยอกะที่ชั่วเลยเจ้าจ่าเลยมาจากไหนโซเลยตัวไอ้อัตเทสเมนต์ที่เกี่ยวกับเรื่องเจ้
Yongjibu, Mimiku, Sichamu, get Yongdova. Self esteem, never a Kajaro, to Lulekuku, vulnerable to other things. Chocolate solution, mainly the solution. Anybody, vulnerable to abuse body. To a Belu house, to have to paint the Amazon, Kansaja never a Kajaro. The Chaluria, too, Matea, Uchimasuin, to a bag on the chin and the Harishiade. The Yongluzano therapy by the Kalidia, self esteem.
တယ်လာလို့ပြရပါမယ်သူတို့ရဲ့ယုံကြည်မှုကိုယ့်ယုံကြည်မှုရှိတာကိုစီဆောက်ပြရပါမယ်ဟုတ်ကဲ့ဆရာဒီနေရာမှာကလေးတွေမှာသူတို့ကြကြပါတော့လူကြီးတွေနဲ့မတူသတိတူနိုင်စရာရှိသေးလားကျွန်တော်ခါကြတော့ခုနပြောတဲ့အဲ့လိုစစ်အာဏာရှင်တွေကရုပ်မာဇာနဲ့တပ်ဖြတ်ချိုးခွင်းနဲ့တွဲကြောင်းမိဘတွေကလေးရဲ့အတက်စပန်ကပြင်းပြင်းထန်ထန်ကြီးကျူကွဲပေါ်ချီမှာကလေးရဲ့ပတ်စုံတီဒီဗလော့ပ်လု
ကောင်းလေးစဉ်းစားပြီးတော့လုပ်ကင်စားတော့တဲ့လူမျိုးဖြစ်သွားတယ်အဲ့အတက်စက်မှာကြိုကွဲသွားတဲ့ကလေးတွေအားကြီးတဲ့အခါမှာဘာဆိုလို့ဒီပေါ်ပြီးဖြစ်လာတယ်အန်စတေဘယ်ဖြစ်လာမယ်မူတည်ခဏအပြောင်းလဲဖြစ်မယ်အဲ့လိုဆိုရင်အဲ့လူတွေဟာလူအတိုင်းဝဲမှာ
ကလေးတွေပါဝင်တယ်ဥစ္စာကအင်မတန်ဆိုးရပါတယ်။ရအရဲ့
ဆောင်ရှားပါလို့အတိပေးထားရရှိပါတယ်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဘယ်လိုမျိုးဒီကလေးတွေကိုပံ့ပိုးကူညီပေးနိုင်မယ်အနေအထားမျိုးရှိလဲဆရာ။ဒါဒီကိုပြန်ပြီးထိန်းသိမ်းမယ်ဆိုလို့ရှိရင်အင်မတန်ဟုတ်တယ်။ဒီနေ့ချက်တာစနစ်တောင်းတစ်ခုထားပြီးတော့နောက်တစ်ချိန်မှာရီဟက်ဘီလီတေးရှင်းပါလိမ့်။မိဘရောကလေးရောပြန်နေထူထောင်ရဲ့အဆင့်ရောက်တဲ့အခါကျလို့ရှိရင်ကျွန်တော်တိုင်းပြည
လေးတွေအခုလိုထစ်လာပြီဆိုရင်ဘယ်လိုမျိုးကိုကြီးပံပိုးပေးနိုင်လဲဆရာ
လူကြီးကတော့ကောင်ဆယ်လင်းပေါ့နော်ကလေးတွေမှာလည်းလေးတွေနဲ့ပတ်သက်တဲ့ကောင်ဆယ်လင်းကတတ်သက်ရှိပါတယ်အဲ့ဒါသူတို့ကဥမာသူတို့ကျောင်းမှာလေသူတို့ကျောင်းပြတ်တက်ပြီဆိုလို့ရှိရင်လည်းကျောင်းမှာလည်း special program လုပ်ပေးရပါလိမ့်မယ်သူတို့စိတ်တရားရရှိတဲ့ကလေးတွေကို special လုပ်ပြီးတော့ကျောင်းဆရာမတွေကျောင်းဆရာတွေကအလုံးအားနေပြီးတော့ဝိုင်းပြီးတော့ပေါ့လေသူတို့က special care ပေးတဲ့သဘောမျိုးပေါ့တက်ကြတော့စဉ်းစားဖို့ပြုစုပေးဖို့အဓိကတော့သူတို့က emotionality စိတ်ခံစားမှုမှာသူတို့ရဲ့စိတ်ခံစားမှုကိုသူတို့ဘယ်လိုကင်တွဲရမလဲဆိုတော့ကိုနေရာမှာပြတ်ပြုံးသွားတာဖြစ်ပါတယ်ဒါကြောင့်မလို့သူတို့ကိုအဲ့ emotional stability ရအောင်စိတ်ကခံစားမှုတည်ငြိမ်ဖြစ်အောင်ဘာလို့လဲဆိုလို့ရှိရင်တည်ငြိမ်တဲ့အတိုင်းဝန်လိုပါတယ်ဒီကြိမ်နဲ့ structure တို့ပါတယ်
ဟုတ်ကဲ့ဆရာတော့မိဘတွေအနေနဲ့တော့ဒီနေရာမှာဘာတွေပံ့ပိုးပေးနိုင်မလဲဆရာ
မိဘတွေကအေးကမိသားစုတွေကကိုယ့်အနေကိုယ်တော့စိတ်ပူစေမှာကလေးရှိမှာတော့ကလေးနဲ့အတူဆိုလို့ရှိရင်တော့ကလေးကိုတက်တိုင်တော့ကလေးရဲ့ဘဝမှာဒီကြိမ်မှုရှိအောင်လုပ်ပေးဖို့လိုပါတယ်ကျောင်းကြီးပါလေအဲ့ဒါလုပ်ပေးထားဖို့လိုပါတယ်အပြင်မှာလည်းပဲနော်ကလေးကိုသူ့စီတိုးထောင်တဲ့နေရာတွေမှာအဲ့ဒါကြီးလိုပါတယ် Aduh, keliru tu. Soccer biham ni, tu alu keliru biham ni. Napa tu kudu ribet sih alu alu biham keliru biham ni. Teka tu pungsu yang di ni, pelajar biham ni, kezara tu. Tu kezara pun biham biru. Aik kezara ni apa ni? Kuke biru mana? Tu a, alu alu ni dah solusi di clear, nama? Mana ni dah solusi? Dari betul a, senarai dah solusi di clear. Sejak jalan yoga, pichenan pichen ni. Ada lagi juga usai tabi rumah. Lu ada tanah ni, satu lagi buat rumah ni. Darah di sini malu, hanya itu sahaja dua rumah ni. Di keliru, hanya doang, jek tu lagi lu cara kanzar. Nampak macam, tapi buku kunci di sana pernah ni, lu jom ni, lu dah ni, piham ni sama. So OCC, ni kau lagi dapat rumah ni. Ada jangan lu tapi buku, ini dalam social media ni. Di usaha buku macam piham solution ni. Di sistem ni ya, dia siap jauh dah piham lah. Anak sendiri. มีเนี่ยจูซี่บอทเป้เนาะใจดีอะไรเป้ตีเรื่องจีจีไปสูบอยู่ตกแต่งสิ่งนี้เราจะรู้ตั้งแต่เราปีที่ที่แล้วเนี่ยวัยวิมปั้มปูปีแล้วโดนน่ะเจ้าเกี่ยวตู้มาจากไหนคุณที่พี่เตะโซโยเรียนไปแล้วยันเลยไปแล้วนั่นล่ะทุกท่านเลยไม่เชื่อเลยจะรับเจ้าเยอะมากโอเคเจสซี่ไม่ได้มาเลยปัจจุบันมาอีกนะก็คือเมื่อเดือนสิงหาคมที่ผ่านมาเรื่องกูดูข่าวว่า จากตอนนี้เนี่ยไปเดินเอาส่งยาบ้านสิงห์กันอาทิตย์เดียวแต่ยังเดินเราซีซั่นกูเต็มสับปีทาราสิบบาทเลยเนาะ
เป็นเส้นตัวเมตัยน์เด็ดเดี่ยวกับจุดสูบอะไรนี่มันงั้นตัวนั้นตัยน์ตาลุ่มยูสูรีนี่ทันใจเลยยัดติดตาลุ่มมาพิจารณาเรื่องพิจารณาด้วยเนี่ยตัยน์ตาลุ่ยตันนุยกูเช่นหัดเป็นเส้นทาราพิบาร์เลยนิ่งละบ้าฉันจะมาก้าอามีบ้าสิบ้าไว้หนูตาลุ่ยเป็นเส้นทาราที่จะไปตัยน์เด็ดเดี่ยวมานาเซียมาริการ์โรเกี่ยนดีเนี่ยตัวเล็กๆสิกังสิตัสคังกู เกี่ยนอยู่จำหางากะแต่ยังเตยอยู่ปีเดียวสุดจากการนี้เลยเนี่ยผมจะใจใครเนี่ยบาร์เร่ฉันปีนี้ไม่เอาไปมาแต่น่าเล่นกันจริงๆที่ป้อนนี่เดี๋ยวใจบริจาคลูนี่เองมีเรื่องเกเรสุดจากเมืองกูจ้าจ้ายามาบ้าฉันจะมากันนั่งห้องบ้านฉันตื่นด้วยกูนั่งกูเองเนี่ยดูติงสับปีตัวมาบ้าเกี่ยนปีนี้ต่อเลยท่าสิกังสีแต่สักครั้งกูเอเปิลนั้นสักคนเนี่ยนี่มาคือ อยู่แล้วขันแต่แค่เอลีตั้มหางาละแต่ยังเตยอยู่ในปีเดียวสิกังสีพักกะเอลีดีตั้มมันเนี่ยสไตล์เลยเนี่ยปงเจ้าใจใครมูเรียบยันเล่าหนีบาร์เร่แต่สักครั้งก็เตยเนี่ยด้วยสิกังสีแต่พักกะที่ได้ขันลูทูเรนีไทยเนี่ยนี่ยังกูจะมัดทับยาเล่แต่ใครนี่เดือดรู้อะคุณลูลูสาวนี่ด่าฮะตัวลายเอพ่อสีเรโกลูทูชอบขามูยอนเนี่ยยี่เวชชิชิลูสาวนี่ด่าพี่เดือดรู้แค่อยู่ตั้มหางาเนี่ยเปียกขึ้นยะ ผมมูโซกเลโตกะเปียวบาร์เร่ตามเรื่องการเปิดช่องมาสิกังสีตะพักกะเอเปิลละสักคนเนี่ยนี่กันนี่นักเสียชีวิตนี่ที่ผมจะได้ใครมูเรียบยันลูกตาจอมทับยึดเต็งช่องนี่ได้ดีละขันคนละทางโจถ้ามันดูแลได้รู้เลยยิ่งใจอัตเท่ากูพิโกเนี่ยเคพีเอสแอนอพยพทางอัตยาบาร์เร่ถ้าเดี๋ยวพี่แค่เรามาสลันสักคนเนี่ยนี่มาเลยที่มูท่าสิกังสีตะสักครั้งกู
เคียนเอลีตั้มหางาตะกะติ้งไปไล่เด็ดด้วยสิกังสีพักกะลาดูเลยเนี่ยปงเจ้าตะไคมุรีสไตล์เล่าลาดาเลชินีบาร์เร่สามีเนี่ยเมียไปมาแต่ยินดาลันนักการจริงๆพี่ป้อนเนี่ยไต่ป่วยหรือเจ้าตลาดด้วยลุนเอ็งงานเสร็จทำเนี่ยมีหลังพี่สีส่งยงเขียบาร์เร่มาลากุงานีคู่เอเวอร์ลากุงมันจีเอสเอสพีบีทีเอ็นเอลีรูปาวเนี่ยเมียไปมาไม่ตาป้อนเนี่ยอาศัยเอสเอสตัวเจ้าไต่ป่วยหรือเจ้านำรูมยูเนี่ยปังลงยามาเนี่ยลิสงาลง จังเมียนยูเนี่ยวังสายอยู่เนี่ยวังลี่ยอริมาเนี่ยอินสตาโลมีหลังพี่สีเขียนลูกนำรูมยูก็สิ่งของคุณยี่ผู้ดีก็เปียวว่าเนี่ยตลาดตัวเองตั้งแต่แล้วนักการตั้งพวกจะตั้งพวกเนี่ยสิ่งเต็มมาหมดด้วยเจ้าสิ่งที่ได้รับการยอมรับนักท่องเที่ยวสิ่งเหล่านี้ตียาว่าเนี่ยอันสิ่งเหล่านี้อยู่ตัวเราอาศัยอาศัยเนี่ยเมียไปมาไม่ตัดด้วยฮะนักท่องเที่ยวเนี่ยน้องไปงานสายบีก็ในที่สิ่งเต็มมาแล้วเทียร์ละเปียวว่าเนี่ย ชิ้นที่เนี่ยมันจำอยู่มาสักอันนั้นเช่นสั่งจีนสั่งนับจากดูเรนเนี่ยเพื่อสีทาร์เรมันจำอยู่กับกวยตะเพื่อเรนเนี่ยสกังสีตัดเรียจ้าเอเปอร์นั้นสักคนเนี่ยนี่มาที่ใจยินสั่งใต้เพื่อเพื่อว่าเขวาร์เรนี่นี่ไปอธิบายข้อมูลมาสกังสีพักกัดต้องยาวจ้าสมุชิเดลูกับกวยตะพักกัดเยาวาร์เรน
ညနေပိုင်းလောက်မှာနှစ်ဖက်အဖွဲ့တွေတွေ့ဆုံညနေချက်အရာစစ်တပ်ဖက်ကဖမ်းဆီးထားသူခုနှစ်ဦးကိုပြန်လွတ်ပေးခဲ့တယ်လို့ပြည်သူ့ကာကွယ်တပ်ဖက်ကဝိုင်းပတ်ပိတ်ဆို့ထားတဲ့မြန်မာစစ်တပ်ထိပ်ပိုင်းအရာရှိတအူးအပါအဝင်စစ်တပ်တချို့ကိုလမ်းဖွင့်ပေးခဲ့ပါတယ်။ဧပြီလ27ရက်နေ့ကလည်းမင်းတပ်မျိုးအဝင်ကောက်ကွေးနားမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်သားတွေကိုမင်းတပ်
ยิ่งมีเนี่ยยามยูเอาอย่างกว่าปุจจุบันบ่มาสิเดียวมีเนี่ยปัญญายิ่งมีเยอะมาเอเบรลันนั่งไงเนี่ยมันเนี่ยไปมาปงดลงปากกว่าแค่บาร์เนี่ยมีเนี่ยปัญญายิ่งมีเยอะอุตรันจวนบ่มาสิเดียวยูมีเนี่ยสาสีมาอันยูมีมันตียาเนี่ยปงดลงปากกว่าแค่เดียวเดียวยงคันเปลี่ยนบ่หนึ่งกาลีกามาชักชักกวยรัวบีลูซี่ก็เจ็บปวดมือไม่ใช่บุลูตัวอย่างชิจูเกเรยิ่งมีกันดูว่าสุบาร์เนี่ยแต่บียิ่งมีเนี่ยปอจีว่าใจกุญยันเนี่ยปีกันผิว
ကျွန်တော်ရဲ့အနေနဲ့မနေ့စောပိုင်းကသွေးရှိရတဲ့အတွက်သက်ဆိုင်ရာကိုတန်ကြာအသိပေးခဲ့ရမှာရေမြုပ်လုံရုံရေးတပ်ဖွဲ့တွေကလာရောက်ဖြိုးသိမ်းခဲ့တယ်လို့အပေါ်ကျွေးရရက်ကျွေးဖို့ဝင်သူကဆိုပါတယ်ပရခိုင်ပြည်နယ်မောင်တောမြို့နယ်တောင်ပိုင်းကလူအများလာရောက်အပန်းဖြေလေးရှိတဲ့ကြောက်ပန်းတူအနီးကဂျန်တော်ရွာကိုအာနာပိုင်တွေကပြောင်းရွှေ့ခိုင်းတဲ့အတွက်နေအိမ်ဆက်တလုံးအင်းတင်ရွာက ဒီကနေ့အင်အားလုံးပြောင်းရွှေ့ရမယ်လို့မြို့နယ်အာနာပိုင်တွေကအမိန့်ထုတ်ထားတယ်လို့ကြေရသားတွေကပြောပါတယ်။ဂျန်တော်ရွာကိုအာနာပိုင်တွေကအခုလိုပါကြောင့်ပြောင်းရွှေ့ခိုင်းတယ်ဆိုတာကိုတော့မသိရသေးပေမဲ့မပြောင်းရွှေ့ဘဲဆက်နေရင်တော့နေအင်တွေကိုဖြိုဖျက်ပြီးဥပဒေအရအရေးယူဖို့မြို့နယ်အာနာပိုင်တွေကပြောဆိုနေတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်။
အခုတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကရင်ပြည်နယ်ဖာပုံခရိုင်ကမြန်မာစစ်ကောင်စီတပ်စခန်တစ်ခုကိုကရင်ညူတပ်မဟာငါးကဧပြီလ26ရက်နေ့မှာသိမ်းပိုက်လိုက်တဲ့တနေ့တွေမှာပဲတန်လွင်မြစ်ကန်အနီးကကရင်ကျေးရွာတွေကိုစစ်ကောင်စီတပ်ကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီအကြောင်းကိုတော့မိဂလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
ကရင်ပြည်နယ်ဖာဖွန်ခရိုင်တိုင်းမြန်မာနယ်စပ်အနီတောင်လွင်မြစ်ကမ်းဘေးကတောလေထမြမစစ်ကောင်စီတပ်စခန်ကိုအေဗီလ26ရက်နေ့မနက်စောစောချိန်လောက်မှာခရင်ယူတပ်မဟာငါးကတိုက်ခိုက်သိမ်းယူမိရှုခဲ့ပြီးနေ့လယ်ပိုင်းချိန်လောက်မှာစစ်လေယာဉ်တွေလာရောက်ပစ်ခတ်ခဲ့တာရှိတယ်လို့တပ်မဟာငါးပြောခွင့်ရဗဒုမမန်းကခုလိုပြောပါတယ်
စစ်လေယာဉ်နဲ့တောင်ပစ်ကြတဲ့ဇေတနာကြီးကြောက်လောက်မ
ဒီလိုလေးကြောင့်လည်းပြစ်ခတ်တိုက်ခိုက်ခဲ့လို့ကြီးရော်တွေပဲထိခိုက်မှုအခြေအနေကိုတော့မသိရသေးပါဘူး။တန်လင်းမြစ်တစ်ဖက်ကထိုင်းနိုင်မြေဘက်မှသာရွာတွေရှိပြီးတိမ့်စီခံရရတဲ့စစ်ကောင်စီစခန်းတစ်ဝိုက်မြမဘက်ချမ်းမှာရွာတွေမရှိလို့
ဒုက္ခတယ်မရှိသေးဘူးလို့ခရင်ဒုက္ခတယ်ကမတီဥက္ကဋ္ဌစောရဘထွေကခုလိုပြောပါတယ်။အနည်းသားမှာရွာပါစီတယ်။ဒီရတဲ့ပက်ကျောင်းပါပဲဆိုင်းရစီတယ်။ဘုရားရွာရွာချင်းရရတော့ဝေးတယ်။စစ်အာဏာသိမ်းမှုကိုမထောက်ခံသလိုလူတို့တို့ရဲ့ဆန္ဒပြမှု CDM ဖျောက်ရှားမှုတွေမှာတမဟာငါးနေနဲ့တရားဒီရက်တည်နေတဲ့အကြောင်းပြသချက်လို့အခုလိုတမတော်စစ်ကမ်းတွေကိုတိုက်ခိုက်ရတာဖြစ်တယ်လို့
တမဟာငါစီရေးချက်ဝုံမှုကြီးစောကလေးတို့ကခုလို့ပြောပါတယ်။ဒီအနာသိမ်းလာလို့လည်းကျွန်တော်မထောက်ခံဘူး။တော့သူတို့ပြင်းဒီတော့လူတို့ကနေပြီးတော့လုတ်နေတဲ့ဒီဟိုစာပေါ်လေးဆန္ဒပြမှုလို့ဒီ
ဒီအမြင်နဲ့လည်းကျွန်တော်တို့ကလောကတာဖြစ်တာပေါ့ပြီးခဲ့တဲ့မလကွန်ပိုင်းမှာစစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုတမဟာငါတိုက်ခိုက်သိမ်းပိုက်ခဲ့တဲ့အတွက်စစ်တပ်ရဲ့၄ချောင်းထိုးစစ်တွေအပါအဝင်တိုက်ပွဲကြောင့်နေရာထွက်ပြေးတိမ်းရှောင်နေရသူပေါင်း1000ဝန်းကျင်လောက်တောသွင်းမှာဖုန်းခုနေထိုင်ကြရတယ်လို့သတင်းတွေမှာဖော်ပြထားပါတယ်ရှင်။
ဆက်ပြီးတော့ဧပြီလ3ရက်နေ့မှာပြည်အောင်စုကိုစားပြုလွတ်တော်CRPH ကနေအန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းကြေညာခဲ့ပါတယ်။အဲ့ဒီအစိုးရအဖွဲ့မှာရှမ်းနဲ့ရခိုင်နိုင်ငံရေးပါတီတွေပါဝင်ထားတာကိုမတွေ့ရပါဘူး။အဲ့ဒီပေါ်ရှမ်းတိုင်းသားတွေကြားမှာဘယ်လိုမြင်ပါသလဲ?
Nam Hom Gani Suzy Din Sep Bichaba A.
Shantai Nanya Democracy Apecho SNLD and Ine NLD Go Tangoya Gusa Shikunikarega Mepe Fue Sip Letwella Kere Padi Chipare Dabi Me Akulu CRPH Kani Jinyade NUG Ma Chachemba Bawin Dibi Me SNLD and Ineo Tacha Shantai Na Padi Yu Ineba
စစ်အာဏာရှင်နဲ့လက်တွဲပူးပေါင်းတာတကြိမ်တစ်ခါမှမရှိခဲ့ဘူးကြောင်းအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG မှာမပါဝင်ခဲ့တဲ့အပေါ်ရှမ်းတိုင်းနိုင်ငံဒီမိုကရေစီအဖွဲ့ချုပ်အထွေထွေတွင်ရင်မှုစိုက်လက်ကရှမ်းဘာသာစကားနဲ့အခုလိုပြောပါရယ်ပရမဟုပဲလာတဲ့ NUG ပေါ်မှာနေတဲ့
ကျွန်တော်တို့ချက်ချင်းပါဝင်ဖို့ဆိုတာမဖြစ်နိုင်သေးပါဘူးကျွန်တော်တို့အနေနဲ့ဆောင်ကြည့်ပြီးPPST နေနဲ့ထပ်ပြီးဆွေးနွေးတွားရအောင်မှာဖြစ်ပါတယ်အမျိုးသားညီညွတ်ရေးအစိုးရအဖွဲ့မှာပါဝင်ပူးပေါင်းဖို့အတွက်PPST မှာထပ်မံဆွေးနွေးရအောင်မယ်လို့PPST ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဗိုလ်ချုပ်ကျော်စစ်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ်
CRPA မှာမှာတိုင်းဒါတွေရဲ့စံနာနဲ့ကိုင်ညီနေပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG မှာရှမ်းပါတီနဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့တွေကကိုယ်စားလှယ်တွေမပါဝင်သေးပေမဲ့ကကွယ်ရေးဝန်ကြီးဌာနဒုဝန်ကြီးနဲ့ဖက်ဒရယ်ပြည်ထောင်စုဝန်ကြီးဌာနဒုဝန်ကြီးတို့ကရှမ်းပြည်နယ်သားတွေဖြစ်ကြပါတယ်
ကောင်စီဖက်ကလေရင်နဲ့ဘုံကျက်တက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းနာလက်နက်ကန်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တလအတွင်းလူနေအိမ်90ထပ်မင်းမီးလောင်ပျက်စီးဆုံးရှုံးခဲ့ပါတယ်။တော်တော်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ
Hello, Chennai. Good morning. Here are our bus and train delivery season trip bar. If you are going to Chennai, you will be going to Chennai to the next stop. You will be going to ဒီမနက်ကတော့ဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနေနေနေပေမဲ့စစ်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမြို့ရွာတွေမှာပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေပါတယ်။လုံခြုံရေးတင်းကြပ်တဲ့ရန်ကုန်မြို့တွင်ကမြောက်ကလာတာမွေအပြင်စစ်အုပ်ချုပ်ရေးကျင်းပထားတဲ့လိုင်းသာမြို့နယ်မှာလည်းကြောက်ကြသပိတ်တွေပြုလုပ်ခဲ့ကြပါတယ်။ရွှေပြည်သာတိုက်ကြီးကမာရော့လိုင်းတန်လင်းမြို့နယ်တွေမှာလည်းလူမဲ့ တပေါင်းစုစားတဲ့တပိတ်စစ်ကြောင်းတွေလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်ဒါပြင်ဖကန့်တဝဲကြောင်းမဲကလေးပကံညောင်ဦးမျိုးတွေမှာလည်းလူတွေရာနဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်ရွှေဘူမိုးကောင်ကုတ်ခိုင်မုံရမျိုးတွေမှာတော့ပျောက်ကြားတပိတ်လူမဲတပိတ်တွေကိုလှုပ်ခဲကြပါတယ်တချိန်တည်းမှာပဲမကွေးလီတန်းနဲ့မိထီလာကြီးရဲ့စခန်းတွေကိုရှော့တိုက်ဒုံးနဲ့ပြစ်ခတ်ခံရတယ်လို့ဒီကနေ့ပြုလုပ်တဲ့စစ်ကောင်စီပြန်ကြားရေးသတင်းစာရှင်းလင်းပွဲအတွင်းမှာအတည်ပြုပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာလာမယ့်လတွေအတွင်းလူတွေတန်းနဲ့ချီပြီးတော့စားနပ်ရိက္ခာအခက်တွေ့နိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသတိပေးလိုက်ပါတယ်လာမယ့်6လအတွင်းခမန်းကြီးလူကြီး3သန်း4သိန်းလောက်အထိဟာအစားအသောက်မလုံလောက်တဲ့အခြေအနေကိုစိုးရင်ပွဲရအဆင့်ရင်ဆိုင်ရနိုင်တယ်လို့ WFP ကခမန်းထားပြီးတော့သူကိုယ်တိုင်နဲ့တခြားဖွဲ့စည်းတဲ့စီကအကူအညီလိုလာနိုင်ပါတယ်လို့ WFP မြန်မာနိုင်ငံဆိုင်ရာဒုတိယညင်ကြားရေးမှူးက AB သတင်းဌာနနဲ့မေးမြန်းခန်းအတွင်းမှာပြောကြားခဲ့ပါတယ်။ဒီညစီစဉ်ထုတ်လုပ်ရေးမှူးကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Charles Demock ဖြစ်ပါတယ်။ VOA American အတန်ရဲ့ဂျာတော်ရင်းနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိလိုင်းဒိုမီတာ31 32နဲ့ ဒီနေ့ကျွန်တော်တို့ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ်ပြီးတော့ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice